Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Day ရဲ့2014စက်တင်ဘာလ9ရက်တနင်္ဂနွေနေ့ညပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းနိုမီတာ2425 3251နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာ
ကျမအေးသနာကြပါရှင်။ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းဒေါနက်စ်ဒေသကလေးစိမ်းနားမှာလက်နက်ကြီးတွေနဲ့ပစ်ခတ်တံတွေဒီကနေ့တနင်္ဂနွေနေ့မှာကြားနေရတယ်လို့ဒေသခံတွေကပြောပါရယ်။မြန်မာနိုင်ငံမှာဒီနေ့နောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ဂျားဖြတ်ရွေးကောက်ပွဲကိုဖျက်သိမ်းကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပါရယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းမှာပြောပြပေးဖို့ရှိပါတယ်ကိုညံဝင်းအောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။2014ခုအကုန်ပိုင်းမှာကျင်းပဖို့ရှိတဲ့ဂျားဖြတ်ရွေးကောက်ပွဲကိုအစိုးရကဖျက်သိမ်းလိုက်တဲ့သတင်းပေးပို့ချက်နဲ့အတူUNFC လို့ခေါ်တဲ့လက်နက်ကင်တိုင်းသားအဖွဲ့တွေက KNU အဖွဲ့နှုတ်ထွက်သွားတဲ့မြန်မာဒီမိုကရေစီရာဆွေးနွေးခွင့်အစီအစဉ်မှာတော့
ဒီ UNFC ဖြစ်လာတဲ့အခြေခံကတော့ကျွန်တော်တို့ဒီ KNU နေပြီးတော့ပြစ်ခတ်ရဆင်းရပြန်ပြီးဖြစ်တဲ့အချိန်မှာဒီအဝစားပြီး
မကြခင်သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာဒါအပြင်မြန်မာပြည်မပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုလည်းတင်ဆက်သွားမှာပါခင်ဗျာအခုတော့နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအေးတန်နာကျော်နဲ့မမိုးဖြူတို့ကတင်ပြပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံအရှေ့ပိုင်းဒေါနက်စ်ဒေသကလေးစိမ်းနားမှာလက်နက်ကြီးနဲ့ပစ်ခတ်တံတွေဒီကနေ့တနင်္ဂနွေနေ့မှာကြားရတယ်လို့ဒေသခံတွေကပြောကြပါရယ်။တပုန်နေတဲ့ယူကရိန်းအစိုးရကမှတောက်ကြနေကလက်မဲ့ရေးထိုးထားတဲ့အပစ်ခတ်ရစဲရေးပြိုပြဲလူဆဲဆဲဖြစ်နေလို့စိုးရိမ်မှုတွေကမြင့်မားလာနေကြပါရယ်။တပုန်တွေကလေးစိမ်းကိုတိုက်ခိုက်နေတဲ့ပုံရှိတယ်လို့ KF မြို့တော်ကနိုင်ငံတော်လုံခြုံရေးကောင်စီရဲ့ပြောခွင့်ရသူကဆိုပါရယ်။အဲ့ဒီလေးစိမ်းကမေလတွေကအစိုးရတပ်တွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေတာဖြစ်ပါရယ်။ဒီတော့တွေ့မှာပဲမရီပိုးစိတ်ကံမြို့မှာတော့ညဘက်မှာလက်နက်ကြီးတွေနဲ့ပြန်ပြီးစတင်ပစ်ခတ်ခဲ့တဲ့အတွင်းအမျိုးသမီးတဦးသေဆုံးပြီးတော့၃ဦးဒဏ်ရာရရှိသွားပါတယ်။ဒါဟာအပစ်ခတ်ရစဲရေးကြီးညာထားပြီးတဲ့နောက်ပိုင်းပထမဦးဆုံးအချိန်အရက်သားသေဆုံးရတာဖြစ်ပါတယ်။ယူကရိန်းအစိုးရခွဲထွက်ရေးဂျိုးဘက်နဲ့အင်အားစုနဲ့ရုရှားအစိုးရပြီးတော့ OSCE ဥပယောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ကိုယ်စားလှယ်ရေးဘယ်လာရုစ်နိုင်ငံမှာတွေ့ဆုံဆွေးနွေးပြီးတော့အပစ်ခတ်ရစဲရေးကိုသဘောတူထားကြတာဖြစ်ပါတယ်။စနေနေ့ကတော့အပြစ်ခတ်ရစဲရေးကိုနှစ်ဖက်လုံးကလိုက်နာနေကြတော့မယ်ဆိုတာကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းစကားပြောအတည်ပြုခဲ့တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါရယ်။ရုရှားအစိုးရကခွဲထွက်ရေးသဘုံတွေဓာတ်ရိုက်ကူညီနေတယ်လို့ယူကရိန်းရဲ့နေတိုးခေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ကပြောတာပါ။မစ္စတာပူတင်ရဲ့အခုလုပ်ရက်ကအနေရကြီးပြောတာဝန်မဲ့တယ်လို့ဂျော်ဂျီယာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကလည်းဒီကနေ့ပဲပြောသွားခဲ့ပါရယ်။Amnesty International လူ့အခွင့်အရေးအဖွဲ့ကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းကအခြေအနေကအနည်းငယ်သိပ်ကြီးနေသေးပဲလို့ပြောပြီးတော့ဒီကိစ္စနဲ့ပတ်သက်တဲ့သူတွေအားလုံးစစ်ပွဲဆိုင်ရာဥပဒေစည်းမျဉ်းတွေကိုဖောက်ဖျက်နေကြတာတွေရပ်ပစ်ကြဖို့ဒီကနေ့ပဲတိုက်တွန်းသွားပါတယ်ရှင
်။ Islamic နိုင်ငံတော်စစ်သွေးကြွအဖွဲ့ပေါ်အမေရိကန်နိုင်ငံဘက်ကစစ်စင်ရေးအရှိန်မြှင့်တိုက်ခိုက်မှုတွေလုပ်နေပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာတော့အီရန်နောက်ပိုင်းဟာဒီသရေဂါတာကိုသိမ်းပိုက်ဖို့ကြိုးစားခဲ့တဲ့စစ်သွေးကြွတပ်တွေကိုလေးချောင်းကနေစစ်စီလေးချိန်ဆင်နွှဲခဲ့ပါလေလက်ရှိအခြေအနေမှာအီရတ်ရဲ့အဓိကလျှက်စစ်ဆွမ်းနဲ့ရေအရင်းမြစ်ပေးနေတဲ့ဟာဒီသရေကာတာကိုအီရတ်ကထိမ့်ချုပ်ထားနိုင်စေဖြစ်ပါလေဒီဟာဒီသရေကာတာကိုထိမ့်ချုပ်ထားနိုင်မှုကိစ္စဟာစီးရေးအရအဓိကကြတယ်လို့တနင်္ဂနွေနေ့ကဂျော်ဂျီယာမှာပြောရင်မင်းကမှာအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂောကထည့်ပြီးပြောဆိုခဲ့ပါလေဂျီဟာဒစ်ဘာသာရေးအစွန်းရောက်တွေကိုတိုက်ခိုက်ဖို့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့ဖွဲ့နိုင်မှုစူးစမ်းနေပြီးတော့လာမယ့်အင်္ဂါနေ့မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်အမတ်တီနဲ့တွေ့တဲ့အခါမှာအစ္စလာမ်နိုင်ငံတော်တပ်တွေရဲ့ချင်းချောက်တဲ့အန္တရာယ်ကိုဘယ်လိုအကောင်းဆုံးခြေမုံနိုင်မယ်ဆိုတဲ့သူတို့ရဲ့အမြင်တွေကိုတောင်းခံမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။အမေရိကန်ကိုအယ်ကေဒါအကြမ်းဖက်တိုက်ခိုက်မှုကြောင့်လူ3,000လောက်အသက်ဆုံးခဲ့ရတဲ့စက်တင်ဘာ17ရက်နေ့နှစ်ပတ်လည်အခမ်းအနားမတိုင်ခင်တနေ့ဖြစ်တဲ့လာမယ့်ဗရူးနေ့မှာအမေရိကန်သမ္မတကမင်းကွန်းပြောဖို့ရှိပါတယ်။အရာနိုင်ငံဖွဲ့ချုပ်ကောင်းဆောင်နဘီလ်အယ်အရာဘီကလည်းအစ္စလာမ်စစ်သွေးကြွတွေကိုစီရေးနိုင်ငံရေးအရရင်ဆိုင်ကြဖို့တောင်းဆိုထားပါတယ
်။ဆိုမာလီယာနိုင်ငံမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအယ်ရှာဘတ်စစ်သွေးကြွအဖွဲ့ရဲ့ခေါင်းဆောင်အက်ခ်မတ်အက်ဘဒီဂိုဒုံတေဆုံသွားတယ်ဆိုတာအယ်ရှာဘတ်စစ်သွေးကြွတွေကအတည်ပြုသွားပြီးတော့သူ့နေရာမှာအစားထိုးတဲ့ခေါင်းဆောင်တစ်ကိုကြီးညာသွားပါတယ်။ ်အယ်ခိုင်ဒါကွန်ရက်နဲ့ဆက်ဆက်နေတဲ့အယ်ချပတ်အဖွဲ့မှတိတ်ဆုံးသွားတဲ့ခေါင်းဆောင်နေရာမှာအဘူဥဘိဒ်အာခ်မတ်အိုမာကိုရွေးချယ်လိုက်တယ်လို့စစ်သွေးကြတွေကကြေညာပါတယ်။သတင်းပတ်အစောပိုင်းမှာပဲအမေရိကန်ရဲ့အစ်စ်စင်ရေးအတွင်မှာအယ်ချပတ်ခေါင်းဆောင်ကိုဒိန်းတိတ်ဆုံးသွားရတဲ့အကြောင်းအမေရိကန်အရာရှိတွေကလည်းတောက်ကြနေကပဲအတည်ပြုပြောသွားကြတာပါ။ဆိုမာလီယာအစိုးရကဂေါ်ဒင်းမြန်မာရှိတယ်ဆိုတာလက်ထောက်ချပေးခဲ့တာဖြစ်ပြီးတော့ဝင်ရောက်တိုက်ခိုက်ခွင့်လည်းပြုခဲ့ကြောင်းဆိုမာလီယာဝန်ကြီးချုပ်အဗ်ဒီဝဲလီရှိတ်အာခ်မတ်က VOA ကိုပြောပါရယ်စစ်သွေးကြွားတွေဟာကလေးစားခြေတဲ့အနေနဲ့အစိုးရအစအုံတွေကိုပြန်တိုက်ခိုက်ဖို့စီစဉ်နေနိုင်တယ်လို့ဆိုမာလီလုံခြုံရေးဝန်ကြီးခါလီအာခ်မတ်ကပြောပြီးတော့နိုင်ငံမှာလုံခြုံရေးကိုအထူးသတိထားရမယ့်အနေအထားကိုမြှင့်တင်ထားတယ်လို့ဆိုမာလီအရာရှိကပြောပါရယ်ရှင်
ဆီရီလီယွန်နိုင်ငံမှာအီဘိုလာကူးစက်ရောဂါပိုးပြန့်နှံ့တာကိုတားဆီးနိုင်ဖို့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်နေအခုစက်တင်ဘာလထဲမှာလူထုကိုအိမ်မြင့်မထွက်ဖဲအိမ်ထဲမှာသုံးရနေကြဖို့တာဝန်ရှိသူတွေကညွှန်ကြားလိုက်ပါတယ်ဒီကူးစက်ရောဂါပိုးကြောင့်အာဖရိကနောက်ပိုင်းမှာလူပေါင်း 2,000 ကျော်အသက်ဆုံးခဲ့ပြီဖြစ်ပါတယ်စက်တင်ဘာ18ရက်ကနေ21ရက်နေ့အထိပြည်သူတွေကိုအိမ်ပြင်ထွက်ခွင့်မပေးဘူးလို့စနေနေ့ကအစိုးရပြောခွင့်ရသူကပြောဆိုပါတယ်ဒီလိုဆောင်ရွက်တာဟာယောဂဖြစ်နေတဲ့လူတွေကိုဖုံးကွယ်ထားတာမျိုးတွေဖြစ်စေနိုင်တယ်လို့နေစည်းမထားဆရာဝန်များအဖွဲ့ကဝေဖန်ပြောဆိုပါတယ်။နေမြေကန့်သက်တာ၊နေကြားပိတ်ဆို့တာစတဲ့အလုပ်တွေကအီဘိုလာကူးစက်ယောဂပိုးပြန့်နှံ့တာကိုထိန်းချုပ်ဖို့အထောက်အကူမပေးဘူးလို့ကျွမ်းကျင်သူတွေကထပ်ခါတလေလေသတိပေးပြောဆိုခဲ့ပါတယ်။ယောဂဖြစ်တယ်လို့တန်တရားရှိတဲ့လူကိုစစ်ဆေးပြီးချက်ချင်းဆေးဝါးကုသမှုလုပ်ဖို့ကျွမ်းကျင်သူတွေကထောက်ခံပြောဆိုထားတာဖြစ်ပါတယ်။အီဘိုလာကူးစက်ရောဂါပိုးအတွက်ကာကွယ်ကူတာဆေးတွေထုတ်လုပ်နိုင်ဖို့သူတေသနာလုပ်ငန်းတွေအရှိန်မြင့်ဖို့အတွက်နောက်ထပ်အမေရိကန်ဒေါ်လာ58တန်းအတည်ပြုပေးဖို့အမေရိကန်သမ္မတအင်မြူရောကကွန်ဂရက်စ်လွှတ်တော်ကိုတောက်ချနေကတောင်းဆိုထားပါလိမ့
် VOA American တန်းညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9323ไคลโดมิเตอร์57กิโลเฮิรตซ์5885สนิทตนูนี่มาไคลแลมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นเล่นปีนี่ว่าครับเนี่ย
ဒီ American တန်းကနေပြီးတော့ data ရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံမှာဒီနှစ်နောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ကြားဖြတ်ရွေးကောက်ပွဲကိုဖြတ်သိမ်းကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပါရီ။လွှတ်တော်ရောင်ကအမတ်နေရာ35နေရာအတွက်ကြားဖြတ်ရွေးကောက်ပွဲကျင်းပရွေးချယ်ဖို့ပြီးခဲ့တဲ့မတ်လမှာကြေညာခဲ့တာဖြစ်ပါရီ။2015ရွေးကောက်ပွဲကျင်းပဖို့တိတ်မလို့တော့တဲ့အချိန်မှာကုန်ကြမဲ့ငွေကြေးကိုလည်းနောက်နှစ်ရွေးကောက်ပွဲပြင်ဆင်ရေးအတွက်အသုံးပြုရင်ပိုကောင်းမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာဒီကနေ့ပြုလုပ်သွားတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီကိစ္စကိုမြန်မာနိုင်ငံရဲ့အဓိကအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းမကန့်ကွက်ဘူးလို့ဆိုပါတယ်။နိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုမျိုးထင်သလိုပြောင်းလဲပြင်လဲမလုပ်သင့်ဘူးလို့ဝေဖန်ကြပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံထဲမှာဖန်ခံထားရတဲ့အမေရိကန်လူမျိုး3ယောက်ထဲကမက်သျူးမေလကိုစက်တင်ဘာ14ရက်နေ့မှာတရားရုံးစစ်ဆေးမယ်လို့အစိုးရရဲ့သတင်းဌာန KCNA ကတနင်္ဂနွေနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်တဲ့အမေရိကန်နိုင်ငံသားမက်သျူးဟာပြုံရမ်းမျိုးကိုရောက်ရောက်ချင်းသူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုဆွဲဖြဲပြီးခေါ်လုံခွင့်တောင်းခံခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ဧပြီလကဖန်ခံထားသူဖြစ်ပါတယ်။အမေရိကန်အစိုးရမြင့်ကိုယ်စားလှယ်မြောက်ကိုရီးယားကိုလာပြီးသူတို့ကိုလွှတ်ပေးဖို့အတွက်တိုက်ရိုက်တောင်းပန်ပေးဖို့မကြသေးခင်ကအမေရိကန်သတင်းတောင်းနဲ့တွေ့ဆုံရမှာမက်သျူးမေလကက်နက်ဘီးနဲ့ဂျက်ဖရီဖောက်လီတို့ကတောင်းဆိုခဲ့ကြပါတယ်။ထောင်ဒဏ်15နှစ်ချခံရတဲ့ဘေးရန်ကျန်းမာရေးဆိုးတဲ့ဆိုးလာပြီးမေလာလည်းသူ့အခြေအနေရေးပေါ်အနေအထားရောက်နေပြီလို့ပြောဆိုပါတယ်။သူ့ကိုဘာမှုနဲ့ဆွဲမလဲဆိုတာတရားရုံးစစ်ဆေးမှုလုပ်မှပဲသိရမယ်လို့လည်းမေလာကပြောဆိုထားပါတယ်။
ပါကစ္စတန်နိုင်ငံမြောက်ပိုင်းနဲ့အိန္ဒိယနိုင်ငံတို့ကနေရာအခြေကြီးမှာမုတ်တုံမုံနဲ့ရုတ်တရက်ရေရှမ်းနာတွေကြောင့်လူ300မကသေဆုံးပြီးတော့လူရပေါင်းများစွာထိခိုက်ဒဏ်ရာရခဲ့တယ်လို့လူထောင်ပေါင်းများစွာအိုးအိမ်တွေဆုံးရှုံးကြရပါတယ်။ပါကစ္စတန်နိုင်ငံမှာလူ140မကသေဆုံးပြီးတော့သေဆုံးမှုအများစုကခေါင်မိုးတွေပြိုကျအကုန်လုံးဖြစ်တယ်လို့ပါကစ္စတန်အရာရှိတွေကတနင်္ဂနွေနေ့ကပြောပါတယ်။အစိုးရကပိတ်မိနေသူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးဖို့စစ်တပ်ကယ်ဆယ်ရေးအဖွဲ့ကိုရဟတ်ယာဉ်နဲ့မော်တော်ဘုတ်တွေနဲ့ပို့ပေးထားပါတယ်။ အိန္ဒိယနိုင်ငံမြောက်ပိုင်းပြည်နယ်တွေမှာလည်းအလားတူရေကြီးနေပြီးတော့သေဆုံးသူ185ဦးကျော်သွားပါပြီ။မြောက်ပိုင်းဒေသတွေကမြို့တွေရွာတွေရေတွေလွှမ်းခဲ့လို့တာဝန်ရှိသူတွေရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ဒီတစ်ခေါက်ဟာနှစ်ပေါင်း20အတွင်းမှာအဆိုးဆုံးရေကြီးမှုဖြစ်တယ်လို့အိန္ဒိယအစိုးရအုပ်ချုပ်တဲ့ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်ဝန်ကြီးချုပ်အိုမာအဗ်ဒူလာကပြောပါရရှင်
။တရုတ်နိုင်ငံဘီဂျင်းမြို့တော်မှာအထက်ပေါင်း82ထက်လေကား2040တထစ်ရှိတဲ့အမြင့်ဆုံးအဆောက်အုံတစ်ခုကို Vatican Marathon လို့ခေါ်တဲ့အမြင့်တဲ့မာရသွန်ပြေးသမား600လောက်ကပြိုင်ပွဲဝင်ပြေးခဲ့ကြပါလေ။ပေတထောင်ကျော်မြင့်ပြီးတော့82ထပ်ရှိတဲ့အမြင့်ဆုံးအဆောက်အုံကိုကမ္ဘာတလောနိုင်ငံပေါင်း20ကျော်ကအပြေးသမားတွေပါဝင်ရှင်ပြိုင်ခဲ့ပါလေ။လေကားတဲ့အပြေးပြိုင်ပွဲမျိုးဟာအပြင်ကရာသီဥတုကိုယူဆိုင်စရာမလိုဘူး။ထိတ်ဆုံးရောက်ပြီးအံ့အားသင့်လောက်တဲ့မြင်ကွင်းမြင်ရရင်ဘယ်လောက်ကြိုးစားခဲ့ရလဲဆိုတာသိပါလေလို့ပြိုင်ပွဲဝင်တယောက်ကပြောဆိုပါလေ။ပြိုင်ပွဲမှာအသက်ရွယ်ကြားမှစတဲ့အချက်တွေမူတည်ပြီးတော့တူးချင်းရှင်ပြိုင်သူအုပ်စုလိုက်ရှင်ပြိုင်သူတွေရှိပါတယ်။ပြိုင်ပွဲမှာမောလွန်းလို့တိမတက်ခံစားရပေမဲ့နောက်ဆုံးအနိုင်ရရင်သိပ်ပျော်ပါတယ်လို့မနစ်ကပြိုင်ပွဲမှာဒုတိယဆွဲခဲ့တဲ့ပြိုင်ပွဲဝင်ကမှတ်ချက်ပေးပြောဆိုပါတယ
်။ဒေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်နာကျော်နဲ့မမိုးဖြူတို့ကကြီးညာခဲ့ကြတာပါခင်ဗျာ။ခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါမယ်။အရင်ဦးဆုံးကြားပြရွေးကောက်ပွဲအခြေအနေကြည့်အောင်ပါ။2014နှစ်ကိုမိုင်းလောက်မှာကျင်းပဖို့စီစဉ်ထားတဲ့ကြားပြရွေးကောက်ပွဲကိုဖျက်သိမ်းလိုက်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုပြောကြားချက်ပေါ်မှာပြည်တွင်းကပါတီအတော်များများကလက်ခံတယ်လို့ပါတီအချို့ကလည်းရွေးကောက်ပွဲကော်မရှင်အနေနဲ့ပြောင်းလဲပြင်လဲမလုပ်သင့်ဘူးလို့ဝေဖန်ပြောဆိုမှုတွေရှိပါတယ်။အပြည့်စုံကို VOA သတင်းတော့ကိုအောင်ရဲမောင်တင်ပြမှာပါ။
ပြောင်းတော့မှာလက်လက်နေတဲ့မဲဆန္ဒနယ်တွေအတွက်2014နိုဝင်ဘာလလောက်မှာဂျာပြရွေးကောက်ပွဲတည်းကကျင်းပပြီးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားရကနေလက်ရှိအချိန်မှာတော့ကျင်းပဖို့မရှိတော့တဲ့အကြောင်းကော်မရှင်ဥက္ကဋ္ဌဦးတင်ရေးကဒီကနေ့ရန်ကုန်မြို့မြန်မာညီငယ်ရေးစင်တာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။ပြည်သူ့တော်မှာလက်လက်မဲဆန္ဒနယ်73နေရာအမဲဆန္ဒတော်မှာ6နေရာနဲ့တိုင်းနယ်ပြည်နယ်တော်တွေမှာ16နေရာစုစုပေါင်း35နေရာရှိနေတဲ့အတွက်အစောပိုင်းကာလတုန်းကဂျာပြရွေးကောက်ပွဲကျင်းပဖို့ရှိတယ်ဆိုပြီးတော့ကြေညာခဲ့တာပါ။ဒါပေမဲ့လက်ရှိအချိန်မှာတော့တိုးတောင်းတဲ့ကာလအတွင်းမှာအချိန်လူပြီးတော့လုပ်ရမယ့်အနေအထားရှိပြီးတော့ငွေကြေးကုန်ကြမ်းဈေးတွေမြင့်လာမဲ့သဘောတွေကြောင့်မကျင်းပတော့တာလို့ဥတည်ကြီးကပြောပါတယ
်။ဂျာပြရွေးကောက်ပွဲနဲ့ပတ်သက်ပြီးကျွန်တော်လက်ခုရှိရမှာဘူး။အဲဒါဆိုလည်းကျွန်တော်ဒီပတ်သက်မှာနောက်ဆုံးမှထပ်မှာလုပ်မယ်ဆိုလို့ရှိရင်ကျွန်တော်ကျွန်တော်မှလည်းခင်ဗျားရှိပါလေ။ပါတီနဲ့ခင်ဗျားရှိပါကျွန်တော်မှလည်းခင်ဗျားရှိပါ။အဲ့တော့ဒီကောင်ဂျာပြရွေးကောက်ပွဲလုပ်ပြီးလဲလို့နော်ပြီးတော့လို့ရှိရင်လည်းဒီရဲ့ result ဒီရဲ့အနိုင်ဆုံးဒီကျွတ်တော့မဲ့ပစုံဖြစ်တဲ့နေရာမှာတိခိုက်မှုရှိပါအဘယ်လိုလဲဒီကျခိုက်ပါတီဟာနော်အတော်ကြီးရနေတဲ့ပါတီပဲအဲတော့လည်းဒီနေ့ကျွတ်တော့ကြည့်မယ်ဆိုရင်ကျွတ်တော့လည်းပါဘယ်လိုမှမကြည့်အောင်လို့ဒီစီကိစ္စလေးဒါကလည်းတော့မြန်မာနိုင်ငံရဲ့ကျွတ်တော့မဲ့နော်ဒီကောက်ပစုံပြီးပြောင်းလဲကိစ္စလေးဒါလုံးဝနေတဲ့အတွက်ကြောင့်ကျွတ်တော့ကျွန်တော်လေးနော်လုပ်ပြီးနားရကာလည်းဖြစ်ပါတယ်အကယ်၍ကဂျမ်းနဲ့ရုပ်ပုံပွဲလုပ်မယ်လို့ဆိုလို့ရှိရင်နော်သူတို့လည်းမရှိနေတဲ့ပါတီကောင်းဆောင်တွေသူ့ကိုယ်စားလှယ်တွေဟာဂျမ်းပြတ်ရုပ်ပုံပွဲအတွက်လုံမရမယ်ဆိုရင်နော်ပြင်မအလုပ်တွေများတဲ့ခြားရရနော်ဂျမ်းပြတ် COE အတွက်ဒီနေ့မပြီးမှလည်းကျွန်တော်အနေနဲ့ဆိုရင်းနဲ့ကြောင့်ဒါဝင်လေးကျွန်တော်တွေးပါတယ်
ဒီလိုမကျင်းပပြစ်တော့တဲ့အကြောင်းကိုမနေ့စောပိုင်းမှာတုန်းကကော်မရှင်ကပြည်တွင်းနိုင်ငံရေးပါတီ35ခုနဲ့တွေ့ဆုံပြီးတော့အတည်ပြုခဲ့ပါတယ်။ဒီလိုပြောကြရမှာနိုင်ငံရေးပါတီတချို့ကလက်ခံတယ်လို့ဥတည်ရေးကပြောပါတယ်။မနေ့တုန်းကတော့ကော်မရှင်ဥက္ကဋ္ဌဦးတည်ရေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့တွေ့ဆုံပြီးတော့ဒီဂျာပဲရေကောက်ပွဲမကျင်းပတဲ့အပေါ်မှာဒေါအောင်ဆန်းစုကြည်ဘက်ကတစုံတရာမကန့်ကွက်ခဲ့ဘူးလို့ဥတည်ရေးကပြောပါတယ
်။ကျွန်တော်ကခုနကပြောလို့ရတယ်ပြောပြတယ်။ကျွန်တော်အနေနဲ့တလူချင်းချင်းရှိနေတယ်။သတ္တဝါတွေမှလူရှိတယ်စိတ်ဆန္ဒလူရှိတယ်နော်ပါတီတွေမှလူရှိတယ်ကောင်းချင်မှလို့ရှိတယ်။အဲ့တော့ပြန်ဒီဂျာပြရွေးကောက်ပွဲလုပ်ဖို့တင့်တင့်တုံးတက်ဖို့လိုလာပါပြီ။လိုလာနေတယ်။အကျွန်တော်အနေနဲ့တော့ပြင်ထားတဲ့အာဏာရနော်ကျွန်တော်မလုပ်တော့ဘူးလို့ဆုံးပြပါတယ်။သဘောပဲရှိပါမယ်ဆိုတော့ကျွန်တော်ရဲ့တုံ့ပြန်ချက်ကမှန်ပါတယ်နော်။အဲ့တော့သူ့အနေနဲ့တော့အခြေခံမရှိပါဘူးဆိုလို့ပြောတယ်။
အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းအခုလိုဂျာပြရွေးကောက်ပွဲကျင်းပတာဟာပါတီကြီးတွေအတွက်တော့ရွေးကောက်ပွဲဝင်ဖို့ပြဿနာကြီးကြီးမားမားရှိပေမဲ့ပါတီငယ်တွေအတွက်တော့အခက်အခဲရှိနိုင်တဲ့အတွက်2014အတွင်းမှာဂျာပြရွေးကောက်ပွဲထပ်မလုပ်တော့တဲ့အချက်ကိုကန့်ကွက်ဖို့မရှိဘူးလို့ NLD ရဲ့ပြောခွင့်ရှိသူဦးထွန်းနှုံးဟင်က VOA ကိုပြောပါရစေ
။ကျွန်တော်တို့ဘက်ကပြန်ကြည့်လိုက်ရှင်လေကျွန်တော်တို့ကဒီဥစ္စာကဒီဘာမှပြည်သာတင်ရှားတဲ့အပြောင်းလဲပေါ့လေအပြောင်းလဲကြီးမဖြစ်နိုင်ဘူးပေါ့ဗျာ။အမြတ်သိမ့်မရနိုင်ဘူးသူတို့ပြောအောင်ပါ။ပြောမယ်နော်။ အဲ့ဒါဆိုကျွန်တော်တို့ကပြည့်တယ်လို့ရှိရင်ဒီလိုအဖြစ်အပျက်ကြောင့်ပြန်လည်သွားမယ်သူကျွန်တော်တို့က2015မှာအင်တိုင်းအားလိုက်ကြံရမယ်ပေါ့ဗျာ
။ဒါပေမဲ့တစ်ဖက်မှာတော့ရွက်ောက်ပွဲကော်မရှင်ကမူလတုန်းကကျင်းပပေးမယ်လို့ပြောထားပေမဲ့အခုလို့ပြန်ဖြတ်တယ်လို့ရဟာမသိတော့ဘူးလို့ရခိုင်မျိုးသားပါတီရဲ့ပြမခေါင်းဆောင်ဦးဧတအောင်ကပြောပါတယ်
။ရခိုင်ရွက်ောက်ပွဲလုပ်တယ်လို့ထပ်ပြီးတော့ပြောပြန်တယ်။အခုတော့မရှိဘူးဆိုပြီးပြောတယ်။ဒါကမဖြစ်သင့်ဘူးလို့ထင်တယ်။အဲ့တော့ဘောရွက်ောက်ပွဲကော်မရှင်ဆိုတာလုပ်ဖို့မလုပ်ဖို့ဆိုတာဒီကြည့်ပြန်ဆုံးပြပြီးမှထုတ်ပြန်သင့်တယ်။ထုတ်ဖို့ပြောသင့်တယ်လို့ကျွန်တော်ကမြင်ပါတယ
်တရောင်း14ခုနှစ်အတွင်းမှာဂျာပဲရွေးကောက်ပွဲမလုပ်တော့တဲ့အတွက်ပြည်တော်ရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့်2015ဂျာပဲရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလှုပ်ဆောင်တော့မယ်လို့ဦးတင်ရေးကပြောပါတယ်လက်ရှိအချိန်မှာတော့မဲဆန္ဒစည်းရုံးတွေပြုစုတဲ့လုပ်ငန်းတွေကိုဆောင်ရွက်ဖို့ရှိပြီးတော့လွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲတည်းရဲ့ဖြစ်အောင်ကြိုးစားမယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်းမှာဂရီဘေးပြောဆိုခဲ့ပါတယ်ဆေဆွေးရလက်ထက်2010ရွေးကောက်ပွဲတုန်းကပြည်သူ့လူထုကိုယ်စားလှယ်အဖြစ်နဲ့ကိုရန်ရွေးကောက်ခံခဲ့တဲ့တမန်တော်သားဗိုလ်ချုပ်ကြီးဟောင်းဦးတင်ရေးဟာအဲ့ဒီရွေးကောက်ပွဲတုန်းကလိုအပ်ချက်တွေရှိခဲ့တာကိုတော့မငြင်းနိုင်ဘူးလို့ VOA ရဲ့မေးမြန်းမှုကိုဖြေကြားခဲ့ပါတယ်လာမယ့်2015ရွေးကောက်ပွဲမှာတော့အချိုးကျကိုစားပြုပီအာစနစ်ကိုတမန်တော်နဲ့လွှတ်တော်ဘက်ကအတည်ပြုလိုက်ရင်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကျင့်သုံးပေးဖို့တာဝန်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ရန်ကုန်ခြေဆိုင် VOA သတင်းတော့ကုအောင်ရဲမမွန်ရဲ့သတင်းပေးဖို့ချက်ပါခင်ဗျာ VOA ရအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်သွားပြီးတော့နားဆင်နိုင်ပါတယ်အခုကတော့အပတ်စဉ်ကဏ္ဍတွေကိုစပြီးတင်ဆက်ပါမယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ပါခင်ဗျာ
ပြီးခဲ့တဲ့အပတ်အတွင်းထိုင်းနိုင်ငံဇင်းမဲမြို့မှာပြုလုပ်ခဲ့တဲ့ UNFC လို့ခေါ်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဆွေးနွေးပွဲကနေ KNU ကအမျိုးသားအစည်းအရုံးကနှုတ်ထွက်သွားခဲ့ပါတယ် UNFC အဖွဲ့ဟာ KNU KIA မွန်ပြည်သက်ပါတီအပါအဝင်လက်နက်ကိုင်တိုင်းရင်းသားစစ်နှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပြီးမြန်မာအစိုးရနဲ့တပြည်လုံးငြိမ်းချမ်းရေးသဘောတူညီချက်တစ်ခုရနိုင်ဖို့အတွက် NCCT လို့ခေါ်တဲ့အပြည့်အခက်ရဲစဲရေးလုပ်ငန်းအဖွဲ့မှာတခြားလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့အတူညှိနှိုင်းနေရတယ်ဖြစ်ပါတယ်အခု KNU ရဲ့နှုတ်ထွက်သွားမှုပြဿနာကြောင့်ဒီလုပ်ငန်းစဉ်မှာဘာရီမြန်တက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကိုထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့အနီးကပ်ဆုံးပူးပေါင်းဆောင်ရွက်ခဲ့ပူးတဲ့ ABSDF ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်နဲ့ဆွေးနွေးထားပါတယ
်ဒီအရလေးကိုပြောဖို့တကဒီဖြစ်ပုံနောက်ခံလေးနဲ့နည်းနည်းလေးဟိုသိရဆိုလို့ရှိရင်တော့ကျွန်တော်နည်းနည်းစဉ်းစားလို့ရမှာဖြစ်ပါတယ်ပထမတစ်ချက်ကတော့ဒီ UNSC ဖွဲ့လာတော့ကတော့ကျွန်တော်တို့ဒီလက်နက်ကင်တက်ပေါင်းစုဆိုတဲ့ပုံစံမျိုးဖွဲ့တာဟုတ်ဆိုတော့ကျွန်တော်ကြားတဲ့လောက်ကတော့အကင်ကောင်းဆောင်တွေကနေပြီးတော့မှဒီလက်နက်ကင်တက်ပေါင်းစုဆိုတာမျိုးတွေနိုင်ငံရေးတက်ပေါင်းစုပို့ပြီးတော့ဖွဲ့တင်တယ်နောက်ပြီးတော့ဒီတသွေးတသံတမိတ်ဆိုတဲ့ပုံစံမျိုးတင်စားလို့ရှိရင်နိုင်ငံရေးပုံစံနဲ့ဥစ္စာမျိုးဟိုလုပ်တင်တယ်ဆိုတဲ့အမြင်မျိုးဒီကောင်းဆောင်တွေတင်ပြပုံဖြစ်တယ်လို့ကြားတယ်အဲ့ဒီပုံမှာဒီဖွဲ့စည်းပုံနဲ့ဟိုပြင်မှုအခြေအနေကဒီလောလောဆယ်အဆင်မပြေသေးတဲ့ခါကျတော့ကျွန်တော်လူများဆိုတာဒီတိုင်းမဆက်သွားခြင်းတွေပေါ့လေဆိုတော့တကယ်တမ်းပြောရင်ဒီနေ့ဒီဒေါ်လာရင်းနဲ့မြေထဲမှာကြည့်လို့ရှိရင်တော့ဒီ KNU ကတောက်လျှောက်တပေါင်းစုတွေမှာကောင်းဆောင်မှုရှိလာတဲ့နေရာတွေဖြစ်တာပေါ့နော်ဆိုတော့အဲ့လိုမျိုးဟာမျိုးမှာတော့အလုံးရဲ့ညီညီရဲ့ထဲမှာဟိုညီရဲ့အတွက်နဲ့ပတ်သက်လို့ရှိရင်တော့ဟိုစိတ်မကောင်းစရာတွေဖြစ်တာပေါ့နောက်ဒီပုံမှန်မူတည်ပြီးတော့လည်းဒီ KNU ဖွဲ့စည်းထဲမှာဒီကောင်းဆောင်မှုနဲ့ပတ်သက်လို့မေးခွန်းထုတ်လာလို့ရှိတာပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ပထမဆုံးရှင်းအောင်ဟိုဖြတ်ပြီးမေးခြင်းတဲ့တစ်ခုကဟိုအစောကဒေါက်တာနိုင်အောင်ပြောတဲ့အတိုင်းဆိုလို့ရှိရင်ဒီ UNFC ဆိုတဲ့အဖွဲ့ဟာအစောပိုင်းကဒီလက်နက်ကင်တပ်ပေါင်းစုအနေနဲ့ဖွဲ့ထားတာဒါကိုအခုနောက်ဆုံးအစည်းအဝေးပွဲမှာတော့ KNU ကနေပြီးတော့သူ့ရဲ့စာရန်အကြံပြုချက်မှာဒါကိုနိုင်ငံရေးတပ်ပေါင်းစုအဖြစ်ဖွဲ့စည်းဖို့ဆိုတော့အကြံပြုချက်တင်တယ်ဒါကိုဟိုတခြားအဖွဲ့စည်းတွေကလက်မခံနိုင်လို့သဘောထားကွဲလွဲတယ်ဆိုတော့အချက်တစ်ချက်ဒါကိုပြောချင်တာလား
ဟုတ်ကဲ့ဟိုအဲ့ဒါကိုတော့အခုချိန်မှာဒီဟိုလို့လို့ဖို့ပဲဒီအခြေမရောဆိုတဲ့ပုံပေါ့လေဆိုတော့နောက်ဆုံးညှိနှိုင်းတဲ့အထိမှာဒီဒါတို့တော့လောလောဆယ်လက်ခံထားပြီးတော့စဉ်းစားသွားမယ်ဆိုတဲ့အခြေအနေတစ်ခုထိတော့နောက်ဆုံးကြည့်လို့ရခဲ့ကြတယ်လို့ကြားပါတယ
်အဲဒီနေရာမှာဟိုဘာကြောင့်များဒီလိုနိုင်ငံရေးတပ်ပေါင်းစုအနေနဲ့ဟိုပြန်လဲပြောင်းလဲခြင်းနဲ့ဆန္ဒပေါ်လာရတာလေဘယ်လိုများကွဲပြားခြားနာလဲဟိုသဘောတရားအရဆိုလို့ရှိရင် UNFC ကဒီနေဆက်ဒေသမှာရှိနေတဲ့လက်နက်ကင်တော်လန်ရေးလုပ်နေတဲ့အဖွဲ့တွေပေါင်းစည်းထားတာပဲမဟုတ်လားအဲ့ဒါကိုဘာကြောင့်မလို့ဒါနိုင်ငံရေးတပ်ပေါင်းစုအနေနဲ့ပေါင်းကျင်နေတယ်ဆိုတော့စာရမ်းမျိုးသဘောထားတင်ပြချက်မျိုးပေါ်လာတယ်လို့ယူဆတယ
်ဒီ UNFC ဖြစ်လာတဲ့အခြေခံကတော့ကျွန်တော်တို့ဒီ KNY နေပြီးတော့ပြစ်ခရဲ့ဆေးကြီးပြန်ပြီးဖြစ်တဲ့အချိန်မှာဒီအဝစပြီးတော့ဒီပေါ်ဝေချိုးစားတာပေါ့ဆိုတော့အရင်တော့အလုံးသိကြတဲ့အချိန်မှာဒီ NDF ဆိုတာရှိခဲ့ကြတယ်ဒီအဲ့မှာ KNY မပါဘူးရနောက်ပြီးတော့မှဒီနောက်ပိုင်းမှာဒီအပြစ်ခရဲ့ဆေးကိစ္စတွေပါလေလို့ပို့ဆိုပြီး ENSCC ပိုင်းကဆက်ပြီးလုပ်ကြတာရှိတယ်ဆိုတော့အဲ့ဒီတည်းမှာမပါတဲ့အဖွဲ့တွေအားလုံးပေါင်းပြီးတော့ပါအောင်လုပ်နိုင်ရင်းနဲ့ဒီ UNFC ဆိုတာဖြစ်တာ so ဆက်လက်ပြီး UNSC ဖြစ်တဲ့ရည်ရွယ်ချက်ကဒီရန်သူကနေပြီးတော့စီလှုပ်ရှားမှုတွေလှုပ်လာတယ်ဆိုလို့ရှိရင် definitely အပြည့်အမြန်နန်းဟိုဘာလဲပူပေါင်းကူညီနေအောင်ဆိုပြီးစပြီးလှုပ်ရည်ရည်ရွယ်ချက်ပါပဲဆိုတော့နောက်ပိုင်းမှာဒီအဖြစ်ကရစီကိစ္စတွေဖြစ်လာတဲ့အခါကျတော့အခါ UNSC ရဲ့မှာဒီဒီဒီအဓိကမထားဘဲနဲ့အားလုံးစုံအောင်လုပ်နိုင်မယ်ဆိုပြီးတော့မှဒီတိုင်းသားညီလာခံအစီအစဉ်ကနေပြီးတော့မှနောက်ဆုံးဒီ NCCD ဆိုတဲ့ဒီအဓိကရစီကိုလုပ်ဖို့အတွက်ဒီဟို technical task force ပေါ့ဆိုတော့အဲ့ဒါလေးကိုဖွဲ့လာတာရှိတယ်ဆိုတော့ဒီနိုင်ငံရေးအပြည့်ပြောမယ်ဆိုလို့ရှင်တော့ UNSC ရညှိကြတယ်ဆိုရင်လည်းတကယ်တမ်းအလုပ်ကကြတော့ NCC ထဲမှာသွားပြီးစုံမုံရတယ်ဆိုတော့အဲ့ဒီပုံမှာဒီ UNSC ဆိုတာကိုဒီပုံစံပြောင်းမှုတွေကခေါင်းဆောင်တွေကနေပြီးတော့တင်ပြတဲ့သဘောလို့ဆိုတော့
ဟုတ်ကဲ့အဲ့ဒီဒီအဖွဲ့အစည်းအတိုးကောက်စကလုံးတွေကအာမန်လူတွေအတွက်ဆိုလို့ရှိရင်အတော်လေးရှုပ်ထွေးစရာတော့ဖြစ်နေတာပေါ့အဲရှုပ်ထွေးစရာတဲ့ဒဲမှာထပ်ပြီးတော့နောက်ထပ်ဟိုထပ်ဖွဲ့ရမယ်ဆိုလို့ထပ်ပြောရမယ်ဆိုလို့ရှိရင်ဒီမြန်မာpeace center เนาะ MPC ပေါ့ဒီ MPC ဆိုတာအစိုးရဟိုမြန်မာအစိုးရဘက်ကနေပြီးတော့ပြည်တွင်းငြိမ်းချမ်းရေးအတွက်ဥဆောင်ဆွေးနွေးနေတဲ့ဟိုမြန်မာငြိမ်းချမ်းရေးစင်တာပေါ့เนาะဥအောင်မင်းတို့ဥဆောင်ပြီးတော့ဆွေးနွေးနေတဲ့အဖွဲ့ပေါ့ဒီ MPC အဖွဲ့ဆိုလို့ရှိရင်အစိုးပိုင်းကတိုင်းရင်းသားတွေနဲ့လက်နက်ကိုင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးစကားပြောတဲ့နေရာမှာ UNFC နဲ့ဟိုတစ်ခုလုံးအနေနဲ့စကားမပြောဘဲနဲ့တဖွဲ့ချင်းစီတီးတန့်စီဆွေးနွေးတဲ့စကားပြောတာတွေရှိခဲ့တယ်အဲဒါကြောင့်မလို့ UNSC ကလည်းဒီလိုတဖွဲ့ချင်းစီတီးတန့်စကားမပြောပြောချင်ပြောဒါပေမဲ့လက်မှတ်ထိုးတဲ့နေရာမှာတော့အားလုံးဟိုတစုတစည်းတဲ့တိုင်းပြည်လုံးမှာပါဝင်တဲ့ဟိုတိုင်းသားအားလုံးပါဝင်တဲ့ဟိုငြိမ်းချမ်းရေးအပြည့်ခတ်ရစေးသဘောတူညီချက်ထိုးရမယ်ဆိုပြီးတော့သတ်မှတ်ထားတာရှိရလေအဲ့တော့ဒီကိစ္စမှာအခုဒီ UNFC ကနေပြီးတော့ KNU ကဟိုနှုတ်ထွက်သွားတယ်ဆိုတဲ့သဘောကအဲ့ဒီမူလဟိုပထမသဘောတူညီချက်ကိုမလိုက်နာတော့ဘူးဆိုတဲ့သဘောဖြစ်နေသလားခင
်ဗျ။တောက်လျှောက်ဂျိုးပန်းခဲ့ကြတာကတော့ကျွန်တော်တို့ဒီ25နှစ်မှာတောက်လျှောက်ဂျိုးပန်းခဲ့ကြတာကဘာပြောစုစည်းနေလို့ရင်ကောင်းမယ်။နောက်တပေါင်းစုနဲ့မှအောင်ပွဲခံမယ်။နောက်တပေါင်းစုနဲ့ပဲဆွေးနွေးတာကောင်းတယ်ဆိုတဲ့ဥစ္စာမျိုးတောက်လျှောက်ကြိုးစားခဲ့ကြတာပဲလေ။ဆိုတော့အနည်းဆုံးတော့ဒီ SCCD ဆိုတဲ့ဒီအခုဖြစ်ခဲ့ရစေးကိုဆွေးနွေးတဲ့တိုင်းသားတွေဖွဲ့ထားတဲ့ဒီအလုပ်ဖွဲ့မှာပြောမယ်ဆိုလို့ရှိရင်တောင်မှဒီ UNSC ကနေပြီးတော့ဒီကာဗာမဖြစ်နိုင်တဲ့ဟာတွေလက်တလောလုပ်ဖို့ဆိုတဲ့ကိစ္စမျိုးတွေမှာဒီ NCCD အနေနဲ့စုပြီးတော့လုပ်ကြဖို့ဆိုပြီးတော့မှဒီတပ်ပေါင်းစုပုံစံနဲ့လုပ်ကြတာပါပဲ။နောက် UNSC တွေမှာမပါသေးတဲ့အဖွဲ့တွေလည်းပါနေအောင်အတွက်ကိုအခုနောက်ဆုံးလုပ်တဲ့ဒိုင်ဇာညီလာခံအထိပေါ့လေ။တိုင်းသားတွေအားလုံးရဲ့ကိုယ်စား mandate ကိုပင်းနေအောင်လုပ်ကြတဲ့သဘောပါပဲ။ဆိုတော့ဒီဘက်မှာပြောမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရေးပြက်ကန်မှုကို UNSC ပုံစံမျိုးအနေနဲ့ဒီဟိုလုပ်တဲ့ဥစ္စာမျိုးရှိပြီးတော့လက်တွေ့ညှိနှိုင်းဆောင်တဲ့နေရာမှာတော့ SCCD ပုံစံမျိုးနဲ့လုပ်တဲ့ပုံစံမျိုးတော့အခုတွားချင်နေတဲ့တွားဖို့ကြိုးစားနေတဲ့အပိုင်းတော့ရှိပါတယ်။နောက် KNU အနေနဲ့လည်းအများအပြားပြောရင်တော့ဒီတပေါင်းစုအနေနဲ့အောက်မက်ခံရမယ်ဆိုတဲ့ကိစ္စမျိုးတော့ရှိတာပေါ့ဗျာ။ဒါပေမဲ့တစ်ဖက်တည်းမှာပဲတချို့ကိစ္စတွေကဒီအားလုံးနဲ့စုသွားရင်နှေးနေမယ်ဆိုတဲ့အမြင်တွေများဒီ KNU ကောင်းဆောင်တွေကရှိနိုင်မလားတော့ဒါဟို
ဟုတ်ကဲ့အဲ့တော့အားလုံးနဲ့စုသွားရင်နှေးနေမယ်ဆိုတဲ့နေရာမှာ KNU အနေနဲ့လောလောဆယ်အားဖြင့်လည်းဒါအပြည့်ခတ်ရစဲကြီးကိုလက်မှတ်ထိုးထားပြီးသားပဲဖြစ်နေရလေအခု NCCT လို့ခေါ်တဲ့ဒီတိုင်းသားအဖွဲ့တွေအားလုံးရဲ့အပြည့်ခတ်စာချုပ်ဆိုရေးလုပ်ငန်းအဖွဲ့ကနေပြီးတော့တင်ပြနေတဲ့တနိုင်ငံလုံးအတိုင်းအတာနဲ့ဟိုအပြည့်ခတ်ရစဲကြီးငြိမ်းချမ်းရေးသဘောတူညီချက်ဆိုတာနဲ့ဒီတဖွဲ့ချင်းစီလှုပ်ထားတာတွေနဲ့ဘယ်လိုများကွာခြားချက်ရှိနိုင်မှာလဲ
အဲ့ဒါကိုကဒီ NCCT ကဒီစနေဟန်ပြည်သူ NCCT တုတ်တာမဟုတ်ဘူးကွာကျွန်တော်တို့ဒီသတိထားမိမယ်ဆိုလို့ရှိရင်ဒီဥရောပမင်းတို့စာပြပြီးပါလာတဲ့ဒီငញ្ញိုင်းဖြစ်စဉ်တွေမှာငကူမူလာတော့ဟာတနိုင်ငံလုံးအဖြစ်ခက်ရစေလက်မဲ့ဆိုတဲ့ကိစ္စမပါဘူးကွာဒီနယ်စင်ပြည်တော်စုစစ်စနေလက်မဲ့ကြီးလို့ရှိရင်အခုပြောနေတဲ့အားလုံးပါဝင်တဲ့နိုင်ငံရေးစနေပွဲဆိုတာလုပ်မယ်ဆိုတဲ့ဥစ္စာဖြစ်တယ်အဲ့တော့ဒီကြားထဲမှာမှဒီအစိုးရဘက်ကနေပြီးတော့မှတနင်္ဂနွေဒီကရစီကိုလှုပ်ဖို့လိုရဆိုတော့ပြောတဲ့ပုံမှာတိုင်းသားတွေကလက်ပြီးဖြည့်စီရတဲ့ကိစ္စလို့ထင်ပါတယ်ခဲ့
အဲ့တော့အခုနောက်ဆုံးဖြစ်နေတဲ့ဒီဟိုသဘောထားကွဲလွဲမှုမှာပေါ့နော်အထူးသဖြင့် KNU အနေနဲ့အခုမြန်မာအစိုးရဘက်ကနေပြီးတော့ဥဆောင်ပြီးတော့ငင်းကြိုင်းဆွေးနွေးနေတဲ့မြန်မာငင်းကြိုင်းစင်တာ MPC နဲ့ပို့ပြီးတော့နှိစက်မှုတွေရှိလာပြီးတော့တိမ်သွင်းမှုကိုခံရတယ်ဆိုတော့လညိုထိုးပြောဆိုမှုတွေလည်းရှိနေတယ်အဲ့ဒါနဲ့ပတ်သက်လို့ရောအဲ့ဒီလိုဆွဆွဲမှုနဲ့အတူ KNU ထဲမှာကိုယ်တိုင်ပါပဲ ဟိုခေါင်းဆောင်အချင်းချင်းကြားသဘောထားကွဲလွဲမှုလေးတွေတချို့အရေးအံထွက်လာတာမြင်ရတယ်ဘိုးချုပ်မူတူပရိုမန်းကြီးမောင်အဖွဲနဲ့တစ်ဖက်ကလည်းနော်စီဖိုရာစိန်တို့အဖွဲတို့ကွဲတယ်ဆိုတဲ့သဘောမျိုးလေးကြီးလည်းကြားနေရတယ်လीအဲ့ဒါတွေနဲ့ပတ်သက်လို့ရောဒေါက်တာနိုင်အောင်ဘာတွေကြားလို့လဲခင်ဗျ
ဒီဒီနေ့လုပ်နေတဲ့ဒီငញ្ញိုင်းဖြစ်စဉ်ပေါ့နော်အထူးသဖြင့်တိတိကျကျပြောရရင်တနင်္ဂနွေလုံးဒီပြစ်ခတ်ရစေးကိစ္စနဲ့ပတ်သက်လို့ပြောကြရင်တော့အမြင်လေးအမျိုးမျိုးရှိရပါတယ်ဒီဟိုတူကျုပ်ပြောမှဆိုလို့ရှိရင်တော့ဒီပြစ်ခတ်ရစေးကိုမြန်မာလက်မထိုးလို့ဆိုလို့ရှိရင်နိုင်ငံရေးစနစ်ဝဲပေါ်မယ်ဟာဒါမှအခုနိုင်ငံရေးစနစ်ဝဲပေါ်ဖို့အတွက်ဆိုတော့ပြစ်ခတ်ရစေးတမှာပြရသေးရှာဒီပြောထားမှရမယ်သို့မဟုတ်ဟိုပြီးခဲ့တဲ့ကာလအတွက်ကြောင့်လည်းပြစ်ခတ်ရစေးလုပ်ထားပြီးတော့ကမ္ဘာပါမလည်းနိုင်ငံရေးစနစ်ဝဲဖြစ်သွားတဲ့ဒီ second unit ကအတွေ့အကြုံတွေလည်းကြံရင်ဝရှိရအောင်ဆိုတော့အဲ့လိုမျိုးလေးဟိုအဖျားရှူသွားမှဆိုတဲ့ဥစ္စာမျိုးနောက်တကယ်တမ်းအတိတ်ခေတ်ရစေးလုပ်နေပြီမဲ့လို့လည်းရန်သူတပ်တွေကဒီနောက်ဆုတ်သွားတာမဟုတ်သေးရဆိုတဲ့ဥစ္စာတွေကလည်းအရင်ကရှိတယ်ဆိုတော့အဲ့ဒီလိုဆိုရင်မှုပေါ်မှာဒီတေချာအောင်ဖြစ်ချင်တဲ့စံသားတွေပေါ်မှာတော့ချင်းကဲ့မှုတွေ꿰လာတော့အမှန်ပါပဲဆိုတော့အခုလောလောဆယ်ဖြစ်တဲ့ကိစ္စမှာလည်းဒီအရေရဲ့ဒီစဉ်းစားချက်တွေရှိနိုင်တယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်တင်တာကတော့အခုလိုမျိုးဥပမာနဲ့ရှိနေတဲ့ချိန်မှာတော့ဒီ KNU ကောင်းဆောင်မှုကဒီ KNU ဟိုအခုလောလောဆယ်မှာဒီ UNSC ကိစ္စလုတ်သွားတာလေဒီ KNU ကောင်းဆောင်အားလုံးရဲ့သဘောထားတော့မဟုတ်ဘူးလေဆိုတော့အစည်းအဝေးမှာဖြစ်တဲ့ချိန်မှာပဲရုပ်တရက်ဆုံးဖြတ်သွားတယ်ဟာမျိုးဖြစ်တဲ့အခါကျတော့ဒီအရေးပေါ်မှာသူတို့ပြန်ပြီးရစူးစီးတိုင်ပင်မှုကြိုးစားမယ်လို့ထင်ပါတယ်ပြီးတော့အခုလိုပွင့်လင်းကာလမှာတော့တခြားကချင်းအဖွဲ့အစည်းတခြားကရင်အဖွဲ့အစည်းတွေတခြားနိုင်ငံရေးအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့မှအခြေအနေကိုထင်းထင်းသေးသေးနဲ့လုပ်နိုင်ဖို့အတွက်စူးစမ်းသွားနိုင်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဒီ UNSC အဖွဲ့ကလည်းနောက်ဆုံးသူတို့အစည်းအဝေးပြီးသွားလို့ပြန်လည်ဖွဲ့စည်းတာတောင်းပါပဲ။ဒုက္ခနေရာနဲ့ဒီဘိုးကော်မတီဝင်နေရာတွေမှာ KNU အထက်ခြံထားပေးခဲ့တယ်ဆိုတာလည်းတွေ့ရတယ်လေ။အဲ့တော့ပြန်ပြီးတော့ပေါင်းစည်းလာနိုင်တဲ့အလားအလာရောဘယ်လောက်ထိမြင်တယ်လဲခင်ဗျ
။ကျွန်တော်မြင်ပါတယ်အနည်းဆုံးတော့ဗျာဟိုဒေါ်လာရင်းဆိုတာကလည်းဟိုလူတစုရဲ့လက်ထက်မှာရှိတာမှမဟုတ်တာယူ။နောက်ပြီးတော့ကျွန်တော်တို့ကြောချင်းမကက်ရင်ဘာဖြစ်မယ်ဆိုတော့နှစ်ပေါင်း80ကျော်ကြာအာဒီအတူဟိုဘာလဲဒီအတွေ့အကြုံတွေကလည်းရှိပြီးသားပါဆိုတော့ဟိုကျွန်တော်ယုံကြည်တာကတော့ဘာလဲဆိုတော့လူလူနဲ့ဒေါ်လာရေးရပဲဒီအမြင်မတူတာတွေကိုစုပြည့်ပြည့်စုံနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အစိုးရဒေါက်တာနိုင်အောင်ပြောတဲ့အထက်မှာပဲပြီးခဲ့တဲ့အပြည့်အခတ်ရစဲခဲ့တဲ့လွန်ခဲ့တဲ့18နှစ်ကျော်ကာလရဲ့အတွေ့အကြုံဆိုတာကအဓိကအဖြစ်တော့ဟိုကချင် KIO အဖွဲ့ရဲ့အတွေ့အကြုံဆိုလိုတာလို့ဟိုရမှတ်ယူပါမှာပေါ့နော်ဒီနေရာမှာဟိုအပြစ်ခတ်တာရက်ဆဲပြီးတော့တကယ်နိုင်ငံရေးအတွက်ရှေ့မတိုးနိုင်ဖြစ်ခဲ့ရတဲ့သင်ခန်းစာကိုဒီဘက်ကတိုင်းရင်းသားတွေဘက်ကအထူးသဖြင့် KNU ဘက်ကဒါကိုမယူကျင်ဘူးဆိုတဲ့ပုံစံမျိုးတော့တွေ့နေရတာခင်ဗျဟ
ိုသူတို့တွေ့ခဲ့တဲ့တိုင်းတာအထိပေါ့လေတောင်ဦးသိန်းစင်နဲ့တွေ့ရတယ်ဒါဘူဂျိုမင်းအောင်နဲ့တွေ့ရတယ်ဦးအောင်မင်းတို့အစချီစေတွေ့ရတယ်ဆိုတော့အရင်တစ်ခါတော့မှမရဘူးတဲ့ဒီဖြစ်ပေမှုအနေအထားမျိုးဒီမျိုးထင်မှုအနေအထားမျိုးပေါ်မှာဒီတစုံတရာရက်စိလင်ကောင်းတဲ့နိုင်ပါလေကျွန်တော်မြင်ကျွန်တော်ဒီလိုပဲသုံးပါမယ်။ဒါဆိုဒါပေမဲ့ဟိုပြဿနာပြင်တာပါလဲဆိုတော့ဒီနေ့ဒီစေစိုးရကထားနေတဲ့ဒီတိုင်းသားပြဿနာကိုဘယ်လိုမြင်လဲဆိုတဲ့အမြင်ပေါ်မှာတော့ဟိုကျွန်တော်တို့ဒီရှေ့ကနားမလည်နိုင်မင်းနဲ့ဒီအပေါ်ရန်ကျော်ဆက်ဆက်ရေးတော့မှာပဲဖြစ်နေတော့တာယာမှုတို့ဖြစ်သွားနိုင်တယ်ဗျ။ဆိုတော့ဒီအပေါ်မှာတော့ကျွန်တော်နည်းနည်းလေးဟိုဒီကိုလူတို့ကိုတိုင်းသားရေးပေါ်မှာအခြေခံပြီးတော့ရှင်းစားကြည့်တယ်လို့ကျွန်တော်ထင်ပါတယ်ဗျ။
ထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့အနီးကပ်ဆုံးပူးပေါင်းဆောင်ရွက်ခဲ့ဖို့သူ ABSDF ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်နဲ့တွေ့ဆုံမိန့်ချထားတာပါကျွန်တော်တန်းတွင်ထုံးပါခင်ဗျာ
ဦးတန်းတွင်ထုံးဆွေးနွေးတင်ဆက်ခဲ့တဲ့ဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါမကြာခင်9နိုင်ခွဲကနေ10နိုင်အထိ VOA အစီအစဉ်တွေတင်ဆက်တဲ့အခါပြည်တွင်းသုံးသက်ချက်မြန်မာပြည်မှပေးစာများတက်ကြီးစကားအစီအစဉ်တွေကိုလိုင်းနိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရရှင်များအခုနားဆင်နေရတဲ့ VOA ရဲ့တင်းငွေနေညဘက်အစီအစဉ်တွေကိုည09:00လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329နဲ့လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတော့တင်ဆက်သွားမှာပါ။စနေတင်းတင်းငွေနေ့ဒီမှာတော့လိုင်းလက်မီတာ190 kHz 1505ကနေတနိုင်လုံးစာကိုဖမ်းယူနားဆင်နေပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့ပြည်တွင်းသုံးသက်ချက်နဲ့မြန်မာပြည်မှပေးစာများအစီအစဉ်တွေကိုတင်ဆက်မှာဖြစ်တယ်လို့တက်ကြီးစကားအစီအစဉ်မှာတော့
တခါကဒီဘိုဂျိုတယောက်ဟာပညာရေးဌာနကိုဦးစီးရတယ်။ဒါကြောင့်တက္ကသိုလ်တွေကိုလိုက်လံဆက်ဆီးတော့ကျမနာစိုက်ပြိုးရေးတက္ကသိုလ်စာကြည့်တိုက်ကိုလည်းဝင်ရောက်ဆက်ဆီးတယ
်။နောက်ပိုင်းမှာနားဆင်ရမှာပို့စောင့်မျှော်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသက်ချက်ကိုပြောပြပါမယ်။ဒီတစ်ပတ်မှာတော့မီဒီယာလောကတွေမှာလှုပ်လှုပ်ခတ်ခတ်ဖြစ်နေတဲ့အလှမယ်မေမြန်းနိုးပြဿနာဘာတင်ငန်းစာယူတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။ VOA ဝိုင်းတော်သူမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပ
ါ။ဒီကနေ့ရေတရဘအတွင်းဒီလူတွေစိတ်ဝင်စားဆုံးသတင်းကတော့တောင်ကိုရီးယားနိုင်ငံအခြေဆိုင် This Asia Pacific Wall အဖွဲ့တာဝန်ရှိသူတွေနဲ့အလှမယ်မြင်းမြတ်နိုးတို့ရဲ့အငင်းပွားမှုပါ။ဒီအငင်းပွားမှုပြဿနာဒီမနက်ကနေလည်းဘိတ်ကိုကျော်လွန်သွားပြီးတောင်ကိုရီးယားနဲ့အာရှသတင်းမီဒီယာတွေမှာပါဖော်ပြခံရပြီးအထိအယုံစုစိုက်ခံရပါတယ်။အခြားတစ်ဖက်မှာလည်းပွင့်လင်းလွတ်လပ်စမြန်မာနိုင်ငံမှာအလှမယ်ရွေးချယ်စပွန်ဆာပေးပြီးနိုင်ငံတကာအလှမယ်ပြိုင်ပွဲဝင်ရောက်နိုင်အောင်စီစဉ်ပေးတဲ့ကုမ္ပဏီတွေပေါ်ပေါက်လာသလိုအဲ့ဒီကုမ္ပဏီတွေနဲ့အလှမယ်တွေကြားအငင်းပွားမှုတွေကလည်းအတော်မတတ်နိုင်အောင်ပေါ်ပေါက်နေတဲ့အချိန်ကာလတွေဖြစ်ပါတယ်။အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးအလှမယ်မြင်းမြတ်နိုးပြဿနာကနေဘာတွေသင်ခန်းစာယူသင့်တယ်လဲဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ်။
အလှမယ်မေးမြန်းနှိုးနဲ့တောင်ကိုရီးယားအေရှာပစိဖိတ်မေးအဖွဲ့ကြားဖြစ်ပွားရတဲ့ပြဿနာအချင်းချင်းပြန်ဖော်ပြပါမယ်။လွန်ခဲ့တဲ့3လကအဲ့ဒီမေရေးပွဲတောင်ကိုရီးယားမှာတွားရောက်ရှင်ပြိုင်ဖို့မြန်မာပြည်ကိုစားတာဝန်ရယူသူဟာ Miss Global Myanmar Organization တည်ထောင်ထားသူဒေါ်လာနှုထွန်းမှာသူ့ရဲ့အဓိကစီးပွားရေးဟာနိုင်ငံတကာကအလှမယ်ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်မြန်မာပြည်ထဲကအလှမယ်တယောက်ရွေးလေ့ကျင့်ပေးပြီးတွားရောက်ရှင်ပြိုင်ခိုင်းစေတာမျိုးပါသူ့အဖွဲ့ကရွေးချယ်လိုက်ပြီးဆိုတာနဲ့အဲ့ဒီမေဟာမြန်မာပြည်ကိုစားပြုမေဖြစ်သွားပြီးဒေါ်လာနှုထွန်းရဲ့ organization နဲ့သုံးနှစ်တာစာချုပ်ချုပ်ရလေးရှိပါတယ်အဲ့ဒီစာချုပ်မှာမြန်မာပြည်ကိုစားပြုမေရမယ့်အခွင့်အရေးအကျိုးစီးပွားတွေကို organization ကအချိုးကျခွဲဝေယူဖို့ထည့်သွင်းချုပ်ဆိုလေးရှိပါတယ်ပြောရရင်ဒေါ်လာနှုထွန်းရဲ့ organization ဟာကိုရီးယားမှာကျင်းပမယ် Miss Asia Pacific World ပြိုင်ပွဲအတွက်မြန်မာနိုင်ငံကိုစားမေမြန်းနိုးကိုရွေးချယ်ခဲ့ပြီးတွားရောက်ရှင်ပြိုင်စေပါတယ်။အဲ့ဒီပြိုင်ပွဲမှာမေမြန်းနိုးမဲအဖြစ်တရဖူအနီးအရွေးခံရပါတယ်။မဲတရဖူရပြီးတဲ့နောက်တော့မြန်မာနိုင်ငံပြန်လာပါတယ်။မြန်မာနိုင်ငံပြန်အရောက်ဒေါ်လာနှုထွန်းရဲ့ organization ဟာမေမြန်းနိုးနဲ့စာချုပ်ချုပ်ဖို့လုပ်ပါတယ်။ဒါပေမဲ့အဆင်မပြေဖြစ်စာချုပ်မချုပ်နိုင်တော့တဲ့အခါနှစ်ဖက်အခြေတင်အပြစ်တင်စကားများကြပါတယ်။နောက်ပိုင်းဒေါ်လာနှုထွန်းကမေမြန်းနိုးကို Miss Asia Pacific World တရဖူပြန်အပ်ရအောင်လုပ်မယ်လို့ပြောဆိုပြီးကိုရီးယားအဖွဲ့ဘက်ကလည်းမေမြန်းနိုးဟာစီကံလိုက်နာသူမဟုတ်တဲ့အကြောင်းတရဖူပြန်သိမ်းတင်ကြောင်းအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့တရဖူပေးထားတဲ့ကိုရီးယားအဖွဲ့ကပြန်ရုပ်သိမ်းတာမျိုးမလုပ်ခဲ့ပါဘူး။မေမြန်းနိုးနဲ့မြန်မာပြည်ဒါရိုက်တာတာဝန်ယူထားသူဒေါ်လာနှုထွန်းတို့သာအကွဲအပြဲဖြစ်ခဲ့ပြီးဒေါ်လာနှုထွန်းကမေမြန်းနိုးကိစ္စသူနဲ့လုံးဝမသက်ဆိုင်တော့ဘူးဆိုတဲ့ကြေညာတဲ့အထိဖြစ်ခဲ့ပါတယ
်။နောက်ဆုံးတရဖူပေးရတဲ့အဖွဲ့ကမေမြန်းနိုးကိုကိုရီးယားခေါ်ပါတယ်။နောက်ပိုင်းသတင်းစာရှင်းလင်းပွဲတွေမှာမေမြန်းနိုးရဲ့ပြန်လည်ရှင်းပြချက်အရအဲ့ဒီအဖွဲ့ဟာသူ့ကိုရင်သားကအစတစ်ခုလုံး plastic surgery နီးနဲ့ခွဲစိတ်ပြုပြင်ပေးမယ်။အဲ့ဒီအတွက်အကူအညီခံပေးမယ်။ခွဲစိတ်ပြုပြင်ပြီးရင်ပူလှလာမယ်။လာလိုက်ရင်မြန်မာနိုးအနေနဲ့ကိုရီးယားမှာနေထိုင်တဲ့ဈေးအနုပညာအလုပ်တွေလုပ်ဖို့ဈေးကြီးအတွက်စပွန်ဆာရှာရတာပိုလွယ်ကူမယ်လို့ပြောခဲ့တယ်လို့ဆိုပါတယ်။စပွန်ဆာရှာတဲ့နည်းကလည်းကိုရီးယားကအဲ့ဒီမေကိုသဘောကျတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုခေါ်ရင်အဖို့ပြေးရမယ်ဆိုတဲ့သဘောမျိုးပါ။ နောက်ကိုရီးယားပြည်သားအချင်းကြကြရအောင်ဂျပန်ကိုစတေးလျှောက်ပြီးဂျပန်ကနေတခါပြည်သားပြန်လျှောက်ရမယ်ဂျပန်မှာလည်းကိုရီးယားမှာလို့စပွန်ဆာရှာရမယ်လို့ဆိုပါတယ်ဒီအတွက်ကိုရီးယားကိုမြေမြေမျိုးနဲ့အတူလိုက်သွားတဲ့မိခင်ဖြစ်သူကိုမြန်မာနိုင်ငံကိုပြန်ခိုင်းပြီးမြေမြေမျိုးတယောက်တည်းနေရခဲ့ဖို့တောင်းဆိုပါတယ်အဲ့လိုတောင်းဆိုမှုတွေရှိခဲ့ပြီးနောက်ပိုင်းမြေမြေမျိုးနဲ့သူ့မိခင်ကိုရီးယားကပြန်လာခဲ့ကြတာပါသူတို့ပြန်လာပြီးနောက်ကိုရီးယား Miss Asia Pacific World Organization ဟာမြန်မာတို့ကအစည်းအဝေးနေမလိုက်နိုင်ဘူးသူတို့ရဲ့ဒေါ်လာတသိန်းနဲ့တရဖူခိုးပြည့်တယ်ဆိုပြီးကြေညာချက်ထုတ်ပြန်ပါတယ်တစ်ဆက်တည်းအဲ့ဒီတရဖူယူနာဗီဒရိုက်တာဒေါ်လာနှုတ်ထုံးကိုပေးရဖို့တောင်းဆိုပါတယ်အဲ့ဒီကနေတဆင့်မြန်မာတို့ကဒေသရှင်နေဘွယ်လုပ်ပြီးရှင်းရတဲ့အစီအစဉ်ရောက်သွားတာပ
ါမြန်မာတို့ကိစ္စအပါအဝင်အခြားမေရီဖြစ်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးထောက်ပြစရာအချက်တချို့တွေ့ရပါတယ်တကယ်ဆိုမြန်မာတို့ဟာအသက်16နှစ်တောင်မပြည့်သေးပါဘူးလာမယ့်2014အောက်တိုဘာလမှာ16နှစ်ပြည့်မှာပါဒါကိုမိခင်ဖြစ်သူကမဲပြိုင်ပွဲဝင်ခိုင်းပါတယ်အလွန်မှားရင်းနဲ့လှုပ်ဆောင်ချက်ပါ National Director ဒေါ်လာနှုထွန်းကလည်းဒီအချက်ကိုတိလျက်နဲ့ Korea Organization နဲ့ညှိပြီးအသက်လိန်ပြိုင်ပွဲဝင်စီပါတယ် Korea Organization ကလည်းဒါကိုတိတိကျကျနဲ့ပြိုင်ပွဲမှာလက်ခံလိုက်ရုံမကမဲအဖြစ်ပါရွေးချယ်ပေးလိုက်ပါသေးတယ်ဒီကိစ္စပါဝင်ပတ်သက်သူအလုံးမယိုးသားကြတဲ့ပြဿနာပါဂျားရဲကငယ်ရွယ်တဲ့မိန်းကလေးတယောက်ပြဿနာပေါ်နစ်နာမှုဖြစ်စေခဲ့ပါတယ်။နောက်တစ်ချက်ကကိုရီးယားအခြေစိုက် Miss Asia Pacific World Organization ပြဿနာပါ။အဖွဲ့တည်ထောင်တာ၄နှစ်လောက်အတွင်းပြဿနာနဲ့အပုံနဲ့ထွက်ခဲ့တဲ့အဖွဲ့အစည်းတစ်ခုပါ။2011ခုနှစ်ပထမဦးဆုံးမယ်ရွေးချယ်ပွဲမှာရွေးချယ်ခံရတဲ့တောင်ကိုရီးယားအလှမယ်ဂျန်အန်အာဟာထိတ်ဆုံးအဆင့်ရွေးချယ်ခံရဖို့ကာမနဲ့လဲလှယ်ခံရတဲ့ဆိုပြီးဆွဆွဲမှုတွေရှိခဲ့တဲ့အတွက်ပြိုင်ပွဲကနှုတ်ထွက်ခဲ့မှုပါတယ်။တဆက်တဲ့ဗြိတိန်အလှမယ်အေမီဝီလာတန်ကလည်းပွဲစီစဉ်တဲ့လူတွေသူ့ကိုလိန်ပိုင်းဆိုင်ရာအကြမ်းဖက်ဖို့ကြိုးပမ်းခဲ့တဲ့အတွက်ထွက်ပြေးရတဲ့အဆင့်ထိရောက်ခဲ့ပြီးဟိုးလေးတကျော်ဖြစ်ခဲ့မှုပါတယ်။နောက်သူတို့ပြိုင်ပွဲထူးခြားချက်ကလည်းတရဖူရတဲ့မဲကိုဘာစုချင်းမှမပေးဘူးဆိုတာပါ။အနုပညာအလုပ်တွေလုပ်ဖို့မြေတောင်မြောက်ပေးမယ်ဆိုတဲ့မလုံးမဲရှိပါတယ်။ပြောရရင်မြန်မာပြည်ထဲကအလှမယ် organization တွေဟာဒီလိုအပြည့်အဝမယုံကြည်ရတဲ့အဖွဲ့အစည်းတွေကကျင်းပတဲ့အလှမယ်ရွေးပွဲတွေကိုသွားရောက်ရှင်ပြိုင်ခိုင်းဖို့မသင့်တော်ပါဘူး။နောက်ဒါမျိုးမဖြစ်အောင်စင်ကြင်ကြဖို့လိုပါမယ်
။နောက်ဆုံးပြဿနာကအလှမယ်တွေနဲ့ပြည်တွင်းက organization တွေစာချုပ်ချုပ်တဲ့ကိစ္စပါ။ပြုတ်ပြီးချုပ်ကြတယ်။စာချုပ်ကိုမပေါက်ကြစေရဘူးဆိုပေမဲ့စီးပွားရေးရဖြစ်စီ၊လူမှုရေးရဖြစ်စီမျှတတဲ့စာချုပ်တွေဖြစ်ဖို့လိုပါတယ်။ဒီလိုမှမဟုတ်ဘူးဆိုရင်အခုမေမြတ်တို့ထားတဲ့ခေဝါတို့လိုပဲနောက်ထပ်အလှမယ်တွေဟာလည်းပြဿနာပေါင်းစုံဖြစ်လာနိုင်တဲ့အနေအထားရှိနေပါသေးကြောင်းသုံးသပ်ပြပြလိုက်ရပါတယ
်။ရင်းသာစရာစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ကြရတာပါ။အခုတော့မအေးသန္တာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ။
ရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့စာတွေထောက်ပြဝေဖန်လာကြတဲ့စာတွေကိုအရင်ဆုံးပြောပြပေးစီမှာပါ။ကျမတို့အခုတလောအစ်စ်ကြောင်းညာပေးနေတဲ့မြန်မာနိုင်ငံကစာရိုက်တက်တာအမှတ်855ကျမတို့ VOE ကိုဆက်သွယ်ရမယ့်အစာရိုက်တစ်တာအမှတ်တစ်ကိုပထမဆုံးရောက်လာတဲ့သောရရှင်နှစ်ယောက်ရဲ့အစာကိုဖော်ပြပေးကြပါမယ်နော်။ VOE မြန်မာပိုင်းအစီအစဉ်မင်္ဂလာပါတဲ့ကျွန်တော်ကလာရှုမျိုးကသောရရှင်မှာပထမဆုံးအချိန်စာရေးခြင်းဖြစ်ပါတယ်။ VOE အစီအစဉ်ကိုနားဆင်တဲ့နေရာမှာတက်ကြီးစကားဓာတ်ရိုက်လေးလိုင်းမြန်မာပြည်ကပေးစာများအစီအစဉ်လို့ဆိုရင်တစ်ခေါက်မှမလွတ်အောင်ကိုနားဆင်အားပေးနေတာပါ။VOA is top news, VOA is top entertainment ဖြစ်ပါတယ်ဆိုပြီးတော့ဒီအင်္ဂလိပ်လိုပါတွဲဖက်ပြီးတော့ VOA ကအကောင်းဆုံးသတင်းဌာနပါဆိုပြီးတော့ကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်ကတော့လာရှုံမြို့မြို့မကြီးကသောရရှင်ကိုဝင်းနိုင်ဖြစ်ပါတယ်သူနဲ့တစ်ခေါက်တည်းပဲစာတူတူထဲလိုက်ပုံရတယ်နောက်ထပ်သောရရှင်တယောက်ကလည်းလာရှုံမြို့ကပါပဲလာရှုံမြို့အောင်တီရာရက်ကကဥပေါ်တင်ဖြစ်ပါတယ်ဒီသောရရှင်ကလည်းစာတစ်ခါမှမပို့ဘူးလို့ဒီစာရောက်ရင်ရောက်ကြောင်းသိပြရစေတဲ့ VOA မှာတာဝန်ထမ်းဆောင်နေတဲ့ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာပြီးတော့လူရင်းဆန္ဒပြေဝါကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။ည10နာရီသတင်းကိုအမြဲတမ်းနားဆင်ပါတယ်ဆိုပြီးတော့ဒီလာရှုမျိုးကဥပေါ်ထင်းစာရေးလာပါတယ်ရှင်။ဒီသောရရှင်တွေကတော့ VOA ကိုဆက်သွယ်လို့ရမယ်လိပ်စာအသစ်ဖြစ်တဲ့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးကိုလိမ့်မှုပြီးတော့စာထည့်လာကြတဲ့သောရရှင်တွေရဲ့စာရေးဖြစ်ပါတယ်။စာရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေတွေကိုထစ်ဟပ်ပေါ်လွင်စေတဲ့အနေအထားတွေနဲ့သူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကစာတစ်စောင်ကိုပြောပြပေးချင်ပါတယ်။ပြည်သူဝင်ဆောင်ဆိုပြီးတော့နာမည်ယူထားတဲ့သောရရှင်ကပြည်သူလူထုကယုံကြည်စိတ်ချပြီးတော့အားကိုးရတဲ့အစိုးရမဖြစ်ရခြင်းအကြောင်းတရားကတော့ဒီလိုပါဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်
။လက်ရှိအစိုးရအဖွဲ့အစည်းတွေကိုပြည်သူလူထုကအထူးစိတ်ပြတ်နေကြပါပြီ။ဘာလို့လဲဆိုတော့ဘယ်အရေးကိစ္စကိုမှပြည်သူလူထုအပေါ်အဆင်ပြေအောင်ဖြေရှင်းပေးနိုင်တာမျိုးမရှိတာတွေကြောက်ပါပဲ။အထူးပြောချင်တာကပြည်သူလူထုနဲ့ဓာတ်ရိုက်သက်ဆိုင်နေတဲ့လေသိမ်းမြေသိမ်းကိစ္စတွေဆိုရင်အရင်အစိုးရလက်ထက်ကလေးကဖြစ်လာခဲ့တာဂဏိတက်တိတိုင်းမရမစဲနိုင်ဖြစ်နေတဲ့ကိစ္စတွေဟာပိုလို့တောင်ဆိုးလာတဲ့အပြင်ပြည်သူလူထုကပြန်လည်ရရှိဖို့တောင်းဆိုတဲ့အခါမျိုးမှာလည်းပြည်သူရဲ့အသက်အိုးအိမ်တွေကိုအကာအကွယ်မပေးကြပါဘူ
းအစိုးရကပြည်သူလူထုရဲ့ယုံကြည်ကိုးစားအားထားမှုကိုခံယူခြင်းနဲ့ဆိုတော့ပြည်သူတွေရဲ့အကောင်းဆုံးကိုရှေ့ရှုပြီးတော့ပြည်သူတွေရဲ့အယုံကြည်ကိုရအောင်လို့လှုံ့ဆော်သင့်ပါတယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ကမ္ဘာရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုထုတ်ဖော်ပြီးတော့ရေးသားလာကြတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဆက်ပြီးတော့ပြောပြပေးပါမယ်။ဒီသောရရှင်က Thunderstorm လို့နာမည်ခံထားတဲ့သောရရှင်ဖြစ်ပါတယ်။ဒီသောရရှင်ကတော့ American ပြည်အောင်စုကသတင်းထောက်တွေအကြမ်းဖက်သမားတွေရဲ့တပ်ဖြတ်မှုတွေနဲ့ကြုံတွေ့နေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီသောရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။
အပြစ်မဲ့ American သတင်းတော်တူတည်ဆုံခဲ့ရတဲ့အတွက် American ပြည်ထောင်စုနဲ့ချက်တူစိတ်မကောင်းဖြစ်ရပါတယ်။မြန်မာကမ္ဘာနိုင်ငံအချို့မှာကလူမျိုးရေးဘာသာရေးစိတ်ဓာတ်တွေပြင်းထန်ပြီးဘာသာတရားတိုင်းအခြေခံဖြစ်တဲ့မြစ်တာတရားကိုမခံယူကြဘဲလွဲမှားတဲ့ခံယူချက်တွေအတ္တအစွန်းရောက်မှုတွေကြောင့်ယဉ်ကျေးပြီးငြင်းငြင်းချမ်းချမ်းရှိနေတဲ့လူအဖွဲ့အစည်းကိုအနေရပြုနေကြပါတယ်။ဤမျိုးမျိုးနဲ့လူမျိုးရေးဘာသာရေးလှုံ့ဆော်မှုတွေလုပ်နေကြပါတယ်။ဒီပုံစံတွေဟာလူမျိုးရေးဘာသာရေးလို့ကြွေးကြော်ပြီးလှုံ့နေကြတဲ့လူမဆန်တဲ့လုပ်ရက်တွေပါပဲ။ဒီနေရာမှာကွာခြားချက်ရှိတာကအစ္စရေးနဲ့ပါလက်စတိုင်းကိစ္စပါသူတို့ကတော့တစ်ဖက်နဲ့တစ်ဖက်ချစ်ချင်းမြတ်တာနေပါကြတာပ
ါဒါကတော့ပြီးခဲ့တဲ့သတင်းဖက်တွေအတွင်းမှာကြားနေရတဲ့ဒီစိတ်မကောင်းစရာဒီ American သတင်းတောက်တွေခေါင်းဖြတ်ပြီးတော့တက်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ရေးသားလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ယဉ်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုဒီ Billboard Hot ဖြစ်ဆုံးတင်းနံပါတ်100စီးနှင်းမှာထိတ်ဆုံးရောက်နေတဲ့သတင်းလေးတုံးနဲ့ဖျော်ဖြေပေးချင်ပါတယ်ရှင်။ဒီတစ်ပတ် Billboard Hot ဖြစ်ဆုံးတင်းနံပါတ်100စီးမှာထိတ်ဆုံးနံပါတ်1ကိုရောက်နေတဲ့သတင်းဖြစ်ပါတယ်။Taylor Swift တီဆိုထားတဲ့ Shake It Off ဆိုတဲ့သချင်းကိုသောရရှင်နဲ့နှစ်ချိုက်သဘောကျလိမ့်မယ်လို့မျှော်လင့်ပါတယ်เนาะ။နားဆင်ကြည့်ပါအောင်ရှင်။ Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆီနီမာနံပါတ်1ရောက်နေတဲ့ Shake It Off ဆိုတဲ့ Taylor Swift တီဆိုထားတဲ့သချင်းကိုနားဆင်ကြကြရတာပါ။တော်ရရှင်နေအချင်းချင်းမြစ်တာတေးလက်ဆောင်ပေးပို့လာတဲ့မြန်မာသချင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ကြားကြရအောင်မှာဖြစ်ပါတယ်။အခုတော့တော်ရရှင်နေရဲ့ရင်းဖွင့်စာတွေကိုပြောပြပေးစီမားတယ်ရှင်။ပထမအဦးဆုံးလာဝကဝင်ကြီးသိစေဖို့အတွက် VOA ရတဆင့်ရင်ဖွင့်ခြင်းမှာလေဆိုပြီးရေးလာတဲ့တရားဝင်ဖွင့်မပြောရတဲ့ဝန်ထမ်းတယောက်ရဲ့တရားမဝင်ရင်ဖွင့်ခြင်းဆိုတဲ့အစာမှာတော့အဲ့ဒီဝန်ထမ်းကဘယ်လိုများရင်ဖွင့်ထားပါလဲ
။မိုးပွင့်စီမံချက်ကတော့ဗျာစီမံချက်မစခင်ကတည်းကစီမံချက်စာအုပ်၄-၅စုံလောက်လောက်ရတာနဲ့တင်အချိန်နဲ့ပတ်စံတော်တော်ကုန်နေရပြီ။မိုးရင်းမှာဆွဲတဲ့စီမံချက်ဖြစ်နေတော့မိုးရီတွေထိလို့နေမကောင်းဖြစ်ရတာတဲ့ကြေးရွာလမ်းတွေကကတ်တရားလမ်းမဟုတ်တော့ပို့ပြီးတော့ဆိတ်ညရပြန်ရောကြေးရွာကပြည်သူတွေကတော့၆ချက်ဝန်ထမ်းတွေလာပြီးဟိဆူပြီးတော့ဝန်သာအာရအဟိကျူဆူပြီးတော့သူတို့ဖြစ်ချင်တာတွေကိုဇွတ်ခိုင်းတော့တာပဲလိုအပ်တဲ့အထောက်အထားတွေတောင်းတော့နားမလည်သူတချို့ကရစ်တယ်ထင်ပြီးတော့အပြစ်ပြောချင်ကြတယ်ဖုန်းနံပါတ်ရှိရင်ဆက်လိုက်ရမလားဆိုတဲ့သူကရှိသေးတယ်ဗျတချို့မျိုးနယ်တွေမှာတကယ်ပဲဖုန်းဆက်ပြီးတော့အဲ့ဒီဝန်ထမ်းကတောင်းတဲ့အချက်လက်တွေကဘာလို့တောင်းတာလဲနားမလည်လို့မေးတာပါဆိုပြီးတော့တိုင်ပြောပြောကြတယ်ဖုန်းနံပါတ်တွေကလူတိုင်းသိအောင်ပွင့်လင်းမြင်သာစွာဖော်ပြထားသလိုလူတိုင်းဖုန်းတွေကင်နေကြတာဆိုတော့လွယ်တယ်လေရုံးချုပ်ကဖြစ်ရှင်းချက်တောင်းတော့ရှုပ်ကုန်ရောဝန်ထမ်းများကလည်းနားလည်အောင်အချင်းချင်းရှင်းပြထားပါတယ်။နားမလည်တဲ့လူအနေချင်းတော့ရှိမှာပေါ့။ဝန်ထမ်းမှာတော့အိတ်ထက်ကပတ်စံဆိုင်ပြီးတော့တိုးတက်မှုနေလို့ရှိရင်မြို့နယ်ခရိုင်တိုင်းပြည်နယ်ရာရှိတွေညဉ့်ညင်းမှာကြောက်လို့အားကျိုးမှန်တက်လောက်ရတာတကယ်ပင်ပန်းကြပါတယ်။ဘာပဲပြောပြောမြို့သိစီမံချက်ပဲလာလာဝန်ထမ်းများကတော့ကြေပြွန်လုံနိုင်ခဲ့ကြတာပါပဲ။ဝန်ထမ်းတွေကိုပြန်ကြည့်ရမယ့်အချိန်ရောက်ပြီလို့ထင်ပါတယ်ဗျာ။ယာရုတိုးဝေးဖို့နဲ့အပြောင်းရွှေ့ခွင့်ပြုပေးဖို့အတွက်တစုံတရာကိုမျှော်လင့်ရမယ့်အချိန်မဟုတ်တော့ဘူးလို့ထင်ပါတယ်။ဝစားစီရင်မှုပြောင်းလဲခဲ့လို့ယူနီဖောင်းအပါဝင်ကပတ်nameplate logo တွေကိုဝယ်ယူရပြီးအပြင်မဂဇင်းကြီး CD ကွေကြီးစတဲ့ဒီကုန်ကြစရိတ်များကလည်းကုန်ပြီးပါပြီနိုင်ငံသားစီစီရေးကတ်ကို6ကြက်နဲ့လုပ်ပေးနေတဲ့ဝန်ထမ်းများရဲ့ဝန်ထမ်းစီစီရေးကတ်ပြား smart ကတ်ကို 9,000 ကြက်ဖြစ်နေရတာလဲစဉ်းစားဖို့သင့်နေပါပြီလို့
မိုးဝင့်စီမံချက်နဲ့ပတ်သက်ပြီးတော့တရားဝင်မပြောရဲလို့တရားမဝင်ပြောရပါတယ်ဆိုတဲ့ဝန်ထမ်းတို့ရဲ့ရင်ဖွင့်စာဖြစ်ပါတယ်ဒီလိုမြန်မာပိုင်းရဲ့ရုံမြင့်တန်ကြားတဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေးတောင်းလာတဲ့သောရရှင်တွေအတွက်အချိန်ရောက်လာပါပြီနော်။ပထမအဆုံးအချိန်စာရေးလာတာပါဆိုပြီးရေးလာတဲ့သောရရှင်ကတော့မလေးရှားမှာနေထိုင်တဲ့သောရရှင်စာဒါစီဖြစ်ပါတယ်လူမျိုးကချင်းလူမျိုးလိုတောင်မှရေးလာတာပါဒါပေမဲ့နာမည်ကတော့သူအင်္ဂလိပ်လိုပေါင်းလာတဲ့အတိုင်းပဲကျွန်မဖတ်ပြပေးလိုက်တာပါနော်ဒီသောရရှင်ကမြန်မာပြည်ကပေးစာအစီအစဉ်ကိုသူအကြိုက်ဆုံးပါ VOE ကိုဘလို့ဆက်သွယ်ရမယ်ဆိုတာမသိလို့အရင်တော့အစာမရေးဖြစ်ပါဘူးတဲ့တခါတလေကြတော့လေရင်ဖွင့်စကားလေးတွေပြောချင်ပါသေး။အခုလေဒေးသချင်းတောင်းချင်လို့ပါ။ဒီစာရရယ်ဆိုရင်တော့လေးဖြူရဲ့စိတ်ပူရယ်ဆိုတဲ့သချင်းကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပေးပါဆိုပြီးဒီသောရရှင်တောင်းဆိုလာပါသေး။သူကဘဒုအတွက်ရည်စူးပြီးတော့တောင်းဆိုလဲဆိုတာတော့ပြောမလာပါဘူးနော်။နောက်ထပ်သောရရှင်တယောက်ကတော့ခင်ချင်လို့ပါတဲ့။အားလုံးကိုလည်းလေးစားပါတယ်လို့ရေးလာပြီးတော့မြိုင်မျိုးနယ်ကြောက်ဆောင်မရွာကမအေးဆွေပညာရေးဆွေးနွေးမှုတွေအမြဲမပြတ်ပြုလုပ်ပေးဖို့လဲတင်ပြအပ်ပါတယ်လို့ရေးလာတော့ဒီစာကိုရေးပို့တဲ့သူကမအေးဆွေပဲဖြစ်မယ်လို့ထင်ပါတယ်နော်ဒီတော်ရရှင်ကပို့ပို့ရဲ့အရင်လိုပါပဲဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်တဲ့ဟုတ်ကဲ့ပါရှင်ဒီသချင်းလေးကတော့ပြီးခဲ့တဲ့တစ်ပတ်ကပဲလွှင့်ထုတ်ပေးလိုက်တာညီမနားထောင်လိုက်ရမယ်လို့ထင်ပါတယ်နော်ပြီးခဲ့တဲ့တစ်ပတ်ကညီမရဲ့စာကိုမထုတ်လွှင့်ပေးနိုင်လို့အခုတစ်ပတ်မှထည့်ပြီးတော့ဒေးတောင်းထားတဲ့စာလေးကိုထည့်ပြီးတော့ပြောပြလိုက်ပါတယ်ရှင်ဒီတစ်ပတ်တော့ခုနကတော်ရရှင်ဒီမလေးရှားကချင်းလူမျိုးဖြစ်တဲ့စာရာရှင်ဆိုတဲ့တော်ရရှင်တောင်းဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါတယ်ဒီတေးတောင်းတဲ့တော်ရရှင်ရောတေးချစ် VOE တော်ရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်တချင်းလေးကတော့လေးပြူတည်ဆူထားတဲ့စိတ်ပူတယ်ဆိုတဲ့တချင်းဖြစ်ပါတယ်နားဆင်ကြည့်ပါအောင်ရှင
Thank you. ပြောပါစေဆူတောင်းပေးမယ်ငါရဲ့ညရီ၆ကလေးတကယ်ဆိုငါဟာဒီလိုနဲ့အသာမကြောက်သေးပေမယ့်နင်လိုမဲ့ဆိုချခင်ထားတယ်ငါရဲ့ဘဝလေးဖြစ်ပါပဲနင်ယုံကြည်စွာပြန်နေလိုက်အငါပဲမငယ်ပါနဲ့အကြည့်အငါတွေတာဘောကပြာရည်စဲလို့ဖြစ်နေမလားဘာမတီးမင်းအစဉ်ပြေပါမလားဆိုရင်နဲ့မင်းဒီချိန်တော့တရှိနေချိန်မင်းတမတ်တော့တဲ့ချိန်ကိုလည်းအိုးမလားရှိခြင်းနဲ့ပြီလုံရင်ချမ်းသာခဲ့နိုင်တယ်ပြီအစဉ်ပြေမှာပဲစိတ်ပူနေမိတယ်အောင်ချင်အောင်တို့တာမောကအပြာရည်စဲလို့ဖြစ်နေလဲငါမမှုတယ
်လေးမြူသေးဆိုထားတဲ့စိတ်ပူတယ်ဆိုတဲ့သင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းင်းကြရနေညပိုင်းနဲ့တင်းင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ဘယ်တော့စီစူတောင်းပေးမယ်။ငါရဲ့ဘဝလေးတစ်ပတ်ပဲ။ဘယ်ယုံကြည်စွာပြန်နေလိုက်ငါပဲမငယ်ပါနဲ့။အချိန်ဟာငါတို့တာဘောကပြောရင်စလို့ဖြစ်နေမလား။ဘာမသိ
။အေးဒါနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါ။ခုတော့တက်ကြီးစကားအစီအစဉ်အလှည့်ရောက်လာပါပြီခင်ဗျာ။ဆရာမောင်စွမ်းကြီးကနောင်လာမယ့်မျိုးဆက်တွေအတွက်အေးရဝင်ပုံမြင်ဖြစ်လာနိုင်တဲ့ခေဟောင်းဟာသားတွေကိုပြောပြထားပါတယ
်။ဘေးပေါ်မြန်မိတ်ဆွေများခင်ဗျာ။ဒီနေ့ကျွန်တော်ပြောချင်တာကတော့ခေခေါင်းဟာတာများကြောင့်ဖြစ်ပါတယ်။ခေခေါင်းတို့ဝိသေသပြုလိုက်ရတာကတော့ခစ်တိမျက်မှောက်ခင်းနဲ့မဆိုင်ဘူးလို့သိချလိုက်ချင်လို့ပါ။ကျွန်တော်ကြားဘူးတာကိုအတော်ကြားပြီ။ Los Angeles မှာနေထိုင်တဲ့ဆရာဝန်ကြီးဒေါက်တာအောင်ခင်ထုတ်တဲ့လက္ခဏာဆောင်လေးမှာဖတ်ပို့လိုက်တဲ့ပြင်သူနဲ့တွေ့တော့လဲပြောပြဘူးတဲ့ဟာတာလေးတွေပါ။တခါကစစ်ဗိုလ်ချုပ်တယောက်ဟာပညာရေးဌာနကိုဦးစီးရတယ်။ဒါကြောင့်တက္ကသိုလ်တွေကိုလိုက်လံဆက်ဆေးတော့ကျမနာစိုက်ပြိုးရေးတက္ကသိုလ်စာကြည့်တိုက်ကိုလည်းဝင်ရောက်ဆက်ဆေးတဲ့။စာအုပ်စင်မှာစာအုပ်တွေကအရွယ်နဲ့မတူတာတွေအထူးအပားမတူတာတွေကိုအတူရှင်းထည့်ထားတာတွေ့ရတော့စာကြည့်တိုက်မှုကိုမြင့်မှာ aesthetic stage ကိုအလှပမြင်တတ်တဲ့မျက်စိမရှိဘူးဒီစာအုပ်တွေကိုရွယ်တူစိုက်တူခြင်းတူတွေ့သိထားရင်မလှဘူးလား။ကြံစီထားပါ။နောက်တစ်ခါငါလာကြည့်ရင်ဒါမျိုးမဖြစ်သေးခြင်းဘူးလို့မိမာသွားပါတဲ့။တိုက်ကြည့်ပညာတပလိုမှာဘွေရဆိုင်ကြည့်တဲ့မူမှာချက်ချင်းရန်ကုန်ကိုတက္ကသိုလ်များပဟိုစာကြည့်တဲ့မူကြီးဖြစ်တဲ့တိုက်ကြည့်ပညာဆိုင်ရာပမောက်ခသည်ဥတော်ကောင်းစီကိုအပြည့်လွှာသွားရောက်တွေ့ဆုံမေးမြန်းပါတဲ့ဖုံးချက်လို့ဒီကြားသွားရင်လေဒုက္ခရောက်နိုင်တာကိုသာအုပ်တွေကိုစာကြည့်တဲ့ပညာရအမျိုးအစားခွဲ classification လုပ်ပြီးအခေအဝလိကျင်းထားတာပါလို့ရှင်းမပြဘူးလားလို့ဆရာကြီးကပြန်မေးတဲ့ဒါပေမဲ့ဆရာကြီးကျွန်တော်ဘယ်လိုလှုပ်ရှင်းပြရဲမှာလဲလို့ပြန်ပြောတဲ့တော့ကျွန်တော်တို့ဆရာကဒီအတိုင်းစီခိုင်းထားလို့ပါဘိုးချုပ်ကြီးနဲ့တွေ့ပြီးသူလိုင်းရှင်းပြပါလိမ့်မယ်ဆိုတော့တော့ဆရာကြီးကချင်းပြောထားပါလို့မှတ်ထားပါတယ်အေးပြီးတော့လည်းချက်ပြီးပြောတဲ့ဈာကာလမှာဒီပုဂ္ဂိုလ်ကြီးကြောင်းရင်ပြောင်းအောင်မှာပါခွာပြုတ်ရှင်လည်းပြုတ်သွားမှာပါမိတ္တတုံးကြီးကြီးနဲ့ဒီတိုက်ပြီးပို့လိုက်ပါလို့နောက်ဆုံးမှတ်ချအားပေးလိုက်ပါတယ်ကဲဟာပန်းရောက်ပါလေလားခင်ဗျတခါကဒီလိုမျိုးအော်တာစီဘူတယောက်နန္ဒကခေါ်မျိုးနယ်လုံကြုံရင်းနဲ့ဥဆုံရေးအရာရှိဖြစ်ရောက်လာပြီးစိတ်ကျွေးရေးကုံတွေကိုဆက်ချေးတဲ့သူကအတိတ်ထွက်ကုန်တစ်မျိုးဖြစ်တဲ့ဆန်းရဲတွေကိုဆက်ချေးတော့တနေ့လုံးတစ်နေ့မှာခင်းရဲ့ဘလောက်ထွက်တယ်လဲလို့
ဆိုတာတိတိခြားခြားစစ်မေးပြီးယာနှုံးပဲလောက်ကိုနိုင်ငံတော်ကိုတွင်းယာနှုံးပဲမြကိုဌာနမှများသတ်ထုတ်ပါယာနှုံးပဲရဲ့ပဲမြကိုတော့ဖြစ်နောက်နှစ်ပြန်စိတ်ဖို့ရာမျိုးစေ့ဖြစ်နေချမ်းပါလို့သိရင်ဆုံးဖြတ်မှာကြသွားပါတဲ့အဲဒီပုဂ္ဂိုလ်ကဟိုင်းရက်ဆိုတာဟာခံပြင်ကနေတိုက်ရိုက်ပြီးရဲ့အတိလေးလေးလို့မှတ်ယူထားပါတဲ့ဆိုင်ကြီးကကြိုချက်ထုတ်လုပ်ထားတာမှမတိဘူးတယ်လေကဲအာသံရောက်ပါကဒီအရောခါရောဝင်းကြီးဟိုကျုပ်တပါဟာရန်ကုန်ရဲ့ထဲမော်တော်ရစီနဲ့တစ်ဖက်ကမ်းရှိရွာတွေကိုစစ်ဆေးကြည့်ရှိဖို့ဤတရာစာရီလဲ့လေဖို့မော်တော်ပဲကိုဆင်းလာတဲ့မော်တော်ပေါ်မှာစားတရားတောက်စရာတွေနဲ့အရင်ပွဲတွေနဲ့အခန့်ရင်အတော်ကြောက်မော်တော်မထွက်ဆဲဆိုင်ငံနေရတော့ဝင်းကြီးကဟေးဘာဖြစ်လို့တောင်းဒီလောက်ကျန်ရတယ်မထွက်ဘူးလားလို့တန်းអော်လိုက်ပါတဲ့ဒီတော့တောင်းဝရှိပုဂ္ဂိုလ်တခုကဝဲတာမကောင်းလို့မထွက်နိုင်သေးတာပါခင်ဗျာလို့တို့နေကြအတိုင်းတော်ဦးတင်လိုက်ကြတဲ့ဟာဝဲတာမကောင်းရင်ဝဲတာအစ်စ်ဝဲခဲ့ပေါ့ကွာညံညံထွက်အောင်လှုပ်စမ်းလို့အမိတ်ချတော်မူပါတဲ့တဲ့တင်တာဝန်ရှိသူဖြစ်ရင်ဝဲတာအစ်စ်ကိုဘယ်ရဝဲမလဲဝဲမှားလို့မဖြစ်ဘူးနော် make inUSA မွေနဲ့ Made in China ဝဲလို့များပြောလိုက်ရင်ဒုက္ခအဲအတားတွေကတော့ပိုတက်နေပါပြီတည်တည်ပြီးသားဆိုရင်လည်းသားတဲ့မြေတက်ကိုအိယာဝင်းပုံပြင်ဖြစ်ပြောပြအောင်မသားထားအောင်ပေါ့ဗျာဒီတစ်ပတ်တော့ဒီလောက်ပါပဲသိချတဲ့ပုံပြင်များရှိရင်လည်းကျွန်တော်ကိုပြန်ပြောကြပါဦးဗျာအဲကျွန်တော်ကတော့မောင်စွမ်းကြီးပ
ါဆရာမောင်စွမ်းကြီးပြောပြသွားတဲ့တကြီးစကားအစီအစဉ်ပါခင်ဗျာမတက်ပြန်မနဲ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနဲ့6:00နဲ့9:00အထိလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်သွားမှာပါခင်ဗျာခုတော့သတင်းချင်းချုပ်ကိုမအီးတန်နာကျော်ကပြောပြပါမယ်
ယူကရိန်းနိုင်ငံအရှေ့ပိုင်းဒေါနက်စ်ဒေသကလေဆိပ်နားမှာလက်နက်ကြီးနဲ့ပစ်ခတ်တံတွေဒီကနေ့တင်းငရီနေမှာကြားရတယ်လူဒေသခံတွေကပြောပါတယ်ယူကရိန်းအစိုးရကြားဒီသဘုံတွေနဲ့ယူကရိန်းအစိုးရကြားတောက်ကြံတွေကလက်မဲ့ရေးထိုးထားခဲ့တဲ့အပြစ်ခတ်ရက်စဲရေးပြိုပြဲလူစဲစဲဖြစ်နေလို့အစိုးရမှုတွေလည်းမြင့်မားနေကြပါတယ်။သဘုံတွေကလေဆိပ်ကိုတိုက်ခိုက်မဲ့ပုံရှိတယ်လို့ KF မြို့တော်ကနိုင်ငံတော်လုံခြုံရေးကောင်စီရဲ့ပြောခွင့်ရသူကဆိုပါတယ်။အဲ့ဒီလေဆိပ်ကမေလာတွေကအစိုးရတပ်တွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေတာဖြစ်ပါတယ်။ Islamic နိုင်ငံတော်စစ်သွေးကြွအဖွဲ့အပေါ်မှာအမေရိကန်နိုင်ငံဘက်ကစစ်စင်ရေးအရှိန်မြင့်တိုက်ခိုက်လှုပ်ဆောင်နေပြီးတော့ဒီနေ့တနင်္ဂနွေနေ့မှာတော့အီရတ်အနောက်ပိုင်းဟာဒီတာရေကာတာကိုတိမ်းပိုက်ဖို့စ조사ခဲ့တဲ့စစ်သေးကြွတွေကိုလေးချောင်းကနေပြီးတော့စစ်စင်ရေးလေးချင်းပြုလုပ်ခဲ့ပါတယ်။လက်ရှိအခြေအနေမှာအီရတ်နဲ့အဓိကလျှက်စစ်ဆွမ်းအားနဲ့ရေအရင်းမြစ်ပေးနေတဲ့ဟာဒီတာရေကာတာကိုအီရတ်အစိုးရဘက်ကထိန်းချုပ်ထားနိုင်စေဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနှစ်နောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ကြားဖြတ်ရွေးကောက်ပွဲကိုဖျက်သိမ်းကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြောပါရယ်လွှတ်တော်အမတ်35နေရာအတွက်ကြားဖြတ်ရွေးကောက်ပွဲကျင်းပရွေးချယ်ဖို့ပြီးခဲ့တဲ့မတ်လမှာကြေညာခဲ့တာဖြစ်ပါရယ်ပါကစ္စတန်နိုင်ငံမြောက်ပိုင်းနဲ့အိန္ဒိယနိုင်ငံတို့ကနေရာအကျယ်ကြီးမှာမုတ်တုံမိုးနဲ့ရုတ်တရက်ရေရှမ်းနာတွေကြောင့်လူ300မကသေဆုံးပြီးတော့လူရပေါင်းများစွာထိခိုက်ဒဏ်ရာရခဲ့သလိုလူထောင်ပေါင်းများစွာလည်းအိုးအိမ်တွေဆုံးရှုံးကြရပါတယ်ရှင်
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမအေးတန်တာကျော်ကြေညာခဲ့တာဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီတိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာတော့ Wagner Roberts ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ရဲ့ညဘက်ည9:00-10:00အထိအစီအစဉ်တွေကို Line Lumiter 24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။သောရရှင်နေအားလုံးဘေးပရာဝေးကွာနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.